Welcome to the Voice of America in Burmese.
Washington of UA American Sangani, Natana set January last year, Taujan in Manakin season ago, Yamasano Jimena, Chanaigani Kunanaiti, Langometer Nasselli Lizen and Gazette, Langometer Guzerogani, Tony and Baini Babi, Jama Kimu Tapa, Dimanakin the Rendrigo, Ku Yen and Tonet to Pyapia Pivame. Tamara Donald Trunya, Dayton Hujang, Dugo Taukane, Dora Tani Duriga.American Dogo cheated be a damn Wayamu Pipoker and Noma. Jetherini Maro, Democratic Party Ga, a Teladot, a man Nesu Gonzo, Chuck Schumaga, Leshi Tamara Dawen, Satoya Tansambo, Jenny did at Tamara Trumgo, Dawengani Chechen Pesha be voted down so like Barry. Tamara Trumgo, Yarugani, a man Pesha, nine yet dread, American Pironsu, Pesibon, Chigan Ubriba, Nessangajin Yop, Pinsen Pisa Cheya, Tamara Trump and Yene.Tamara Dawango Seppi, Tansang Nazan Machidore, Chenego Yawni Bilo, Dutamara Mike Pence, Trump Asua, Cabinet Poe, and Yazuga Chenya B, Peshan Nanjang, Majagi Mother, Telodoma, Ma Miazu Gonzo, Pilla Rome, Mr. Schumaga Pioja Geraba, Dilo Lome, Soyen, Jadabrini Mabe, Pipia Don and Johnny Piobari, Tegelo, Dutamarane, Cabinet Puega, Luxambo, Nempe, Messoyeno, Lutogani, Tamarago, Stretchet, Tintin, Elule, Schumaga Piobari.Ajuka Cantamara Joe Bidenga, January Nasayanima, Tamara Pine, Jantisa, James Roma, Pipime, Tamara Trumgo, Pesibon Chicken Ubrigo, don't be Peshap Depo, Tamam Ho, Dudia Jane Pine, Stretched Timbo, Alu de Ogata, Nancy Pelosi Bowen, the Chapter Dog, Matachoga, Downsu Kejara Pipare.
I joined the Senate Democratic leader in calling on the Vice President.To remove this president,
I am being voted out. President Biden will be president until September 20th. Tomorrow, we are going to have a vote. We are going to have a vote.ကျူးသမရမိုက်ပန့်စ်ဘက်ကတော့အခုထိသစုံတရားတုံ့ပြန်ပြောဆိုရမျိုးမရှိသေးပါဘူးအမေရိကန်လွှတ်တော်ကိုဗိုလ်တော်ဖူးနေကသမရထရမ့်ကိုထောက်ခံသူတွေဝင်ရောက်စီးနင်းခဲ့တဲ့နောက်ပိုင်းခြေစပရင်းနေမှာတော့တည်ယူပို့ဆောင်ရေးဝန်ကြီးအီလင်းချောင်းဟာအစိုးရအဖွဲ့တွေကနေနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်ဒါဟာဗိုလ်တော်ဖူးနေလွှတ်တော်စီးနင်းမှုဖြစ်ပြီးနောက်ထရမ့်အစိုးရတွေကပထမဆုံးဝန်ကြီးအဆင့်နှုတ်ထွက်မှုဖြစ်ပါတယ်ဝန်ကြီးချောင်းဟာသမရထရမ့်ရဲ့အရင်နှီးဆုံးနိုင်ငံရေးမဟာမိတ်တဦးဖြစ်တဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ရဲ့ဇနီးဖြစ်ပါတယ်။သမရထရမ့်ရဲ့ပြောစကားတွေကလည်းပေါ်ပေါက်လာတဲ့ဗိုလ်တော်ဖူးနဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးအကြီးအကျယ်စိတ်အနှောက်အယှက်ဖြစ်ရကြောင်းဒီကိစ္စကိုဒီတိုင်းလက်ပိုက်ပြီးချိန်မနေနိုင်တော့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဝန်ကြီးချောင်းပြန်သမရထရမ့်အုပ်ချုပ်ရေးအဖွဲ့တွေကသမရအင်ဂျီဝန်တန်းရဲ့အကြီးအကဲ Mick Mulvaney ကကျေးဇူးပြုနေမနဲ့အစောပိုင်းမှာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။သူဟာရောက်အိုင်ယာလန်ဆိုင်ရာအထူးတန်တမာတာဝန်ကနေပါနှုတ်ထွက်တာဖြစ်ပါတယ်။အုပ်ချုပ်ရေးအဖွဲ့ကတခြားအရာရှိတွေလည်းနှုတ်ထွက်ဖို့စဉ်းစားနေကြတယ်လို့မော်ဗန်နီက CNBC ရုပ်သံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။နိုဗ ెంబ ရွေးကောက်ပွဲကနေရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်း Electoral College ကိုယ်စားလှယ်ရဲ့မဲတွေအတီးပြူရေးလုပ်ငန်းစဉ်ကိုလွှတ်တော်အမတ်တွေဗိုလ်တော်ဦးနေကဆောင်ရွက်နေစမှာပဲသမ္မတထရမ့်ကိုထောက်ခံသူယာနဲ့ချီးပြီးလွှတ်တော်အဆောက်အဦတွေကိုအတင်းဝင်လာကြတာဖြစ်ပါတယ်။ဒီရေးခဲမှာလူ၄ဦးတေဆုံးကြရတယ်လို့ Washington DC ရဲဌာနကပြောပါတယ်။ Washington DC မှာရှိတဲ့ပြည်အောင်စုအယူခံတရားရုံးတရားသူကြီးကိုဗဟုအစုအရှိနေကြုတ်ဖြစ်နေရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကခန့်အတာဝန်ပေးဖို့စီစဉ်နေပါတယ်။ Garland အနေနဲ့သမ္မတဘိုင်ဒန်အစုအလက်ထက်မှာတရားရေးဌာနကိုဦးဆောင်ရမယ်သူဖြစ်လာမယ်လို့ရွေးကောက်ခံသမ္မတရဲ့အာဏာလွှဲပြောင်းရေးအဖွဲ့ဝင်တွေကကြေညာပြင်းနေမှာပြောပါတယ်။သမ္မတ Barack Obama အစုအလက်ထက်2016တုန်းကဂါလန့်ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အမိစင်းတင်သွင်းခဲ့တာကို Republican တွေဘက်ကလက်မခံဘဲပယ်ချခဲ့တာပါ။အသက်68နှစ်ရှိပြီဖြစ်တဲ့တရားသူကြီးဂါလန့်ဟာ Washington DC ယူကန်တရားရုံးတရားသူကြီးဖြစ်နေ23နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပေမဲ့သမ္မတ Obama သူ့သမ္မတတက်တန်းနောက်ဆုံးနှစ်မှာနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အမိစင်းတင်သွင်းခြင်းခံရတော့မှသာတနိုင်ငံလုံးကသူ့ကိုသတိထားမိလာကြတာဖြစ်ပါလေ။ EU ဥရောပတမကနိုင်ငံတွေအတွက်Pfizer BioNTech Company ထုတ် COVID-19 ကာဝယ်ဆေးပြတဲ့အခါပထမအကြိမ်နဲ့ဒုတိယအကြိမ်ကြားဆေးထိုးတဲ့အချိန်ကာလကိုအတိအကျမဟုတ်ဘဲပြောင်းလဲပြင်လဲလုပ်တယ်လေလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဒေသဆိုင်ရာအကြီးအကဲ Hans Kluge ကချက်တဲ့ပြင်းနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Following
ပြီးခဲ့တဲ့ပတ်သက်မှာ Pfizer BioNTech ကာဝယ်ဆေးကို WHO ကအရေးပေါ်အသုံးချခွင့်ချပေးခဲ့တဲ့နောက်ပိုင်းကာဝယ်ဆေးထုံးမှုဆိုင်ရာကျွမ်းကျင်သူများရဲ့အကြံပေးအဖွဲ့ SAG နဲ့အင်ကာနိကတွေ့ဆုံဆွေးနွေးခဲ့ကြောင်းနဲ့ဒီဆေးထုတ်ရမှာပထမချိန်နဲ့ဒုတိယချိန်ဆေးထုတ်ချိန်ကွာခြားမှုကိုဆေးထုတ်သူတွေဘက်ကပြောရခဲ့ပြောင်းလဲပြင်လဲဖြစ်အောင်လုပ်ဖို့အကြံပေးချက်ကိုရခဲ့တယ်လို့ပြောသွားတာပါ Britain ပေါင်းဝင်နိုင်ငံတချို့အနေနဲ့ဒီရောဂါကာဝယ်ဆေးမလုံလောက်မှုကိုကာမိစေဖို့ပထမချိန်နဲ့ဒုတိယချိန်ဆေးထုတ်တဲ့ကာလကိုသတင်း12ပတ်အထိချားဖို့ပြင်ဆေးပမာဏ short ထိုးပေးဖို့စဉ်းစားလာကြခြင်းပါပဲ WHO ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ဒီလိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.24 kHz 12.13 ည5.40 kHz 9.13 ညဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရမ်ထော်မှာ VOE American တိုင်းရဲ့နောက်ဆုံးရမတခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်မြန်မာနိုင်ငံမှာမနေ့တုန်းက COVID-19 ရောဂါကူးစက်ခံရသူ994ယောက်ထပ်ပြီးအတည်ပြုခဲ့တာကြောင့်ကူးစက်သူစုစုပေါင်း 138,982 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်ရီအတွင်း COVID-19 ကြောင့်သေဆုံးသူက14ယောက်ရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 1,999 ယောက်ရှိကြောင်းဂျမိုင်းနဲ့အာဇာဝင်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ9ရက်နေ့အတွက် COVID-19 တက္ကသိုလ်နမူနာပေါင်း 19,000 နီးပါးစစ်ဆေးခဲ့တဲ့အထက်ကကူးစက်ခံရသူအခုလို600နီးပါးတွေ့ရှိခဲ့တာဖြစ်ပါတယ်။အခုချိန်အထိစစ်ဆေးခဲ့တဲ့တက္ကသိုလ်နမူနာပေါင်းကတော့3,400ကျော်ရှိပါတယ်။ COVID-19 ကာကွယ်ဆေးထိုးတာကအစ္စလာမ်ဘာသာရေးကျင့်ဝတ်နဲ့ညီမညီနဲ့အစ္စလာမ်ဘာသာရေးအောက်မှာခွင့်ပြုနိုင်ခြင်းရှိမရှိဆိုတာကိုအင်ဒိုနီးရှားနိုင်ငံရဲ့မွတ်စလင်ဦးဆောင်ကောင်စီကမကြမီဆုံးဖြတ်သွားဖို့စီစဉ်နေပါတယ်။ရှေ့သတင်းပတ်မှာလူများပြားကိုတရုတ်နဲ့ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်မစတင်ခင်မှာဆုံးဖြတ်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာမွတ်စလင်ဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာဇန်နဝါရီလ23ရက်နေ့မှာကာကွယ်ဆေးစတင်ထိုးနှံပေးမှာဖြစ်ပါတယ်။ကာကွယ်ဆေးအသုံးပြုနိုင်ရေးလူလုံးလုံးစံမှာအင်ဒိုနီးရှားအစားအစာနဲ့ဆေးဝါးဆိုင်ရာအေဂျင်စီရဲ့အရေးပေါ်ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်
။ Target kami begitu. Jadi sebelum proses penyuntikan pertama dimulai
ပထမထိုးဆေးစာမထိုးခင်ဖက်ဒရယ်အမိန့်ကဏ္ဍတစ်ခုထုတ်ပြန်မှုရည်မှန်းထားပါတယ်လောလောဆယ်အစားအစာနဲ့စီဝါအေဂျင်စီရဲ့ရလဒ်ကိုစောင့်ဆိုင်းနေပါတယ်အဲ့ဒီနောက်အမိန့်ပြန်တဲ့ထုတ်မဲ့ကောင်စီအတွက်လိလသုံးသပ်နိုင်ဖို့စီရင်ခံစာကိုပြည့်ပုတ်သွားပါမယ်လို့ကမ္ဘာလုံးဆိုင်ရာဟာလာဘူဒါနာညွှန်ကြားရေးမှူးမူတီအာရင်တာဝတီကပြောပါတယ်ကာကွယ်ဆေးထိုးနှံတာကအစ္စလာမ်ဘာသာရဲ့ကျင့်ဝတ်မှုတွေနဲ့ကိုက်ညီမညီအငြင်းပွားမှုကအရင်ကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့ဖူးပါတယ်2018ခုနှစ်တည်းအင်ဒိုနီးရှားဥလီမာကောင်ဆယ် MUI ကဝတ်သက်ယောဂါကာကွယ်ဆေးထိုးနှံမှုကိုအစ္စလာမ်ဘာသာရေးအရာတမြင့်ကြောင်းအမိန့်ထုတ်ပြန်ကြေညာခဲ့ဖူးပါတယ်အင်ဒိုနီးရှားနိုင်ငံက8000အရှာဒေသမှာ COVID-19 ယောဂါဖြစ်ပွားမှုနှုန်းအများဆုံးနိုင်ငံဖြစ်ပါတယ် COVID-19 ကြောင့်ဖြစ်ပေါ်နေတဲ့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲတွေကိုကာကွယ်ဆေးနဲ့ကုစားနိုင်ဖို့အရေးအနာပိုင်းတွေကကျိုးပန်းနေတာလည်းဖြစ်ပါတယ်ခင်ဗျ။ပါရှန်ပင်လယ်ကွေတဲ့အီရန်နိုင်ငံကတောင်ကိုရီးယားရင်နဲ့တင်တင်မော်ဒဇင်းကိုဖမ်းဆီးထားတာကြောင့်နိုင်ငံဆက်ဆံရေးတင်မာနေချိန်မှာပဲတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အီရန်နိုင်ငံကိုစစ်တပ်ပဋိနိကရောက်ရှိသွားပြီးဖြစ်ပါတယ်။ပင်လယ်ပြင်ညင်ညာမှုကိုဖြစ်ပေါ်စေတဲ့ဆိုပြီးအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကတောင်ကိုရီးယားတင်မော်ကိုတင်းနာနေကဖမ်းဆီးလိုက်တာဖြစ်ပါတယ်။အဲ့ဒီတင်မော်ဟာရင်နဲ့တာလူပစ္စည်းတန်းချိန်9,100တင်ဆောင်လာတယ်လို့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကပြောပြီးတောင်ကိုရီးယား9ဦး၊မြန်မာတင်မောသား12ဦး၊အင်ဒိုနီးရှားနဲ့ဗီယက်နမ်2ဦးစီပါတဲ့တင်မောအမှုတန်းတွေကိုလည်းဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရှိလေပိုင်းဒေသဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ခိုဂျွန်ဆော့ကဦးဆောင်လာတာဖြစ်ပါတယ်။ဖမ်းဆီးထားတဲ့တင်မောနဲ့တင်မောသားတွေပြန်လွတ်ပေးဖို့အီရန်တန်တမန်တွေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဖြစ်နိုင်တဲ့လမ်းကြောင်းတွေနဲ့ချင်းကပ်ဆွေးနွေးသွားမယ်လို့လည်းခိုဂျွန်ဆော့ကပြောပါတယ်။အီရန်တို့ဘက်ကတော့ဒီခီးစဉ်ကတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွိုင်ဂျုံကအီရန်နိုင်ငံကိုမလာခင်အကျိုးရှိပြီးခီးစင်တာဖြစ်တယ်လို့အီရန်ဆိုရပြောခွင့်ရစိတ်ကတ်တစ်စတားကပြောပါတယ်။အမေရိကန်တို့ကအီရန်နိုင်ငံအပေါ်အရေးယူပိတ်ဆို့ထားတာကြောင့်တောင်ကိုရီးယားဘဏ်တွေကအီရန်ပိုင်အမေရိကန်ဒေါ်လာ9.1 billion ထိန်းချုပ်ထားတာကိုပြန်ဖွင့်ပေးဖို့အီရန်တို့ရဲ့တောင်းဆိုချက်ထွက်ပေါ်လာအပြီးမှာအခုလိုတင်မောကိုသိမ်းယူဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံဆက်ဆက်ရေးအခြေအနေက ဒီတက်ပို့ပြီးတင်းမာလာနိုင်စရာမရှိဘူးလို့တော့လေလာသူတွေကပြောပါတယ်
And also the Iran, I don't think they also don't want to escalate the whole thing.
American နိုင်ငံမှာနောက်တက်လာမဲ့ Joe Biden အစိုးရနဲ့ဆက်ဆက်ဆွေးနွေးနိုင်ဖို့အခွင့်အလမ်းတွေရှိနေတာကြောင့် Iran တို့အနေနဲ့တင်းမာမှုမြင့်တက်မှာကိုလိုလားမှာမဟုတ်ဘူးလို့ Korea Hantong တက္ကသိုလ်ကလေလာသူပမောက်ကပတ်ဝန်းကုန်းကပြောပါတယ်။ပါရှန်ပင်လယ်ကွေ့ရဲ့တောင်ကိုရီးယားရန်တဲ့သင်္ဘောဟန်ကွတ်ချမီကို Iran တို့ဖမ်းဆီးလိုက်တာဟာတနစ်ကျော်ကာလအတွင်းပထမဆုံးအကြိမ်ဖမ်းဆီးမှုလည်းဖြစ်ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာဘီယာထုတ်လုပ်နေတဲ့လုပ်ငန်းအနာဂတ်နဲ့ပတ်သက်လို့မဆုံးဖြတ်နိုင်သေးဘူးလို့ဂျပန်အဖျော်ယမကာကုမ္ပဏီ Kirin Holdings ကပြောပါတယ်။ Kirin ကုမ္ပဏီကမြန်မာနိုင်ငံမှာဖက်ဆက်လုပ်ကင်နေတဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့ပတ်သက်လို့ပြင်ပကုမ္ပဏီတစ်ခုကနေလုပ်ငန်းစစ်ဆေးရေးတွေလုပ်ဆောင်ခိုင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အပြည့်အစုံတိတိကျကျကောက်ချက်မချနိုင်ခဲ့တာကြောင့်အခုလိုမဆုံးဖြတ်နိုင်သေးတာဖြစ်ကြောင်းKirin Company ကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာ Kirin Company နဲ့တွဲဖက်လုပ်ငန်းလုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပိုင် Limited MBHL နဲ့မြန်မာစစ်တပ်တို့အကြားဆက်ဆံမှုတွေရှိတယ်လို့ကုလသမဂ္ဂကဆက်ဆွဲပြောကြားပြီးမှ Kirin Company က Deloitte Tohmatsu ဝေးကြီးဆိုင်ရာအကြံပေးကုမ္ပဏီကိုငှားရမ်းပြီးလုပ်ငန်းစစ်ဆေးခိုင်းနေတာဖြစ်ပါတယ်။လောလောဆယ်မှာမြန်မာစစ်တပ်က Ranger လူနည်းစုတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝင်မှုဆိုင်ရာကျူးလွန်တဲ့ဆိုပြီးဆက်ဆွဲခံထားရတာဖြစ်ပါတယ်။ရိုဂျာအုံတို့ကိုလက်မခံတဲ့မြန်မာနိုင်ငံကအဲ့ဒီဆက်ဆွဲချက်ကိုညှင်းဆို့ထားပြီးရိုဂျာလက်နက်ကင်တပ်တွေကိုတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုထားပါတယ်။ Deloitte Company အနေနဲ့တိတိကျကျကောက်ချက်ချပြောဆိုနိုင်ဖို့လိုအပ်တဲ့တည်င်းချက်လက်တွေလုံလုံလောက်လောက်မရတာကြောင့်ပြပြဆုံဆုံအစီခံနိုင်ခြင်းမရှိဘူးလို့လည်း Kirin Company ကကြေညာပြောပါတယ်။ Amnesty International လို့လူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာစီးပွားရေးဥပိုင် Limited နဲ့ဆက်ဆံရေးရှိတဲ့ Kirin နဲ့တခြားကုမ္ပဏီတွေအနေနဲ့ဥပိုင်နဲ့ဆက်ဆံရေးတွေဖြတ်တောက်ဖို့တောင်းဆိုထားပါတယ်ခင်ဗျာ။တောက်ကြတဲ့မနေ့ကနောက်ဆုံးရသတင်းတွေကိုဒေါက်ကီမျိုးသက်နဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်
ဗျာ။စင်တော်ဝင်းမင်းပါရခိုင်ပြည်နယ်ငြိမ်းချမ်းရေးအလားအလာနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအိန္ဒိယကောင်စစ်ဝင်ချုပ်အသင်းနဲ့ရခိုင်မျိုးသားပါတီ ANP တို့မနေ့ညနေကဆွေးနွေးခဲ့ကြပါတယ်။စစ်တွေက ANP ပါတီဌာနချုပ်ရုံမှာပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့အတူကောင်စစ်ဝင်ချုပ်ဒေါက်တာဂေါတမ်ကူမာဖန်တီကိုတွေ့ဆုံခဲ့တဲ့ANP ဥက္ကဋ္ဌဦးတာထွန်းလာကိုမေးရမှာအခုလိုစရှင်းပြပါတယ
်။အင်ဂျီကောင်စစ်ကဒီကိုရောက်ရတာသူက၆လလောက်ရှိပြီလို့ပြောတယ်။ဒီနေ့ကတော့ဘယ်အဟောင်းဘုံနဲ့ဒီကဦးရတော်ချောင်းတော်ရှိသလားဟိုကိုဗစ် -19 ကကြက်နဲ့ဟိုတွေ့ဆုံမှုဒီပါတီကိုလာပြီးစုစုစားလေးများကိုဦးယူဖို့မှာလေအဲဒီကအတိုင်းရတယ်ဆိုတော့အဲ့ဒါကိုပြုစုတဲ့အကြောင်းနဲ့သူကိုတန်ကလေးအခုလာပြီးစုစားပါတယ်ဆိုတော့အကြောင်းကိုလာကြွတာပါဟိုကွန်ပျူတာလေးဆိုတော့အကြောင်းလေးသူတို့ကြောက်ခဲ့ပါလေအဲဒီဟောဒီမှာကျွန်တော်တို့ဒီအမြတ်ပါတီကအဲ့တော့ဒီရအိုအင်အားရှိတဲ့ပြည်သူတွေနဲ့သူတို့လာတွေ့တဲ့ဟိုအခိုင်အမာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဥက္ကဋ္ဌကြီးတို့ဘက်ကရောဘာလေးပြန်ရှင်းပြဖြစ်ခဲ့သေးလဲ
အဲ့ကျွန်တော်တို့ဘက်ကလည်းအဲ့ဟိုလာပြီးလာတွေ့တဲ့အကြောင်းလာနှုတ်ဆက်တဲ့အကြောင်းကြီးကြီးနဲ့ကျင်တဲ့အကြောင်းကိုအဲတူစုတဲ့အကြောင်းဝန်ထမ်းတဲ့အကြောင်းတော့ကျွန်တော်တို့ပြန်ပြောလိုက်ပါတယ်ပြီးရင်ကျွန်တော်တို့ဒီခိုင်ငါလေးဒီအိန္ဒိယနဲ့နေတဲ့ဒေတာကြီးတဲ့အကြောင်းကျွန်တော်တို့ဘက်ကလည်းဒီအိန္ဒိယနဲ့ဒီမြန်မာနိုင်ငံနဲ့ကျွန်တော်တို့ဆိုင်တဲ့အဲဒီဆက်ဆံရေးတွေပို့ကောင်းမှာအောင်ပို့ပြီးမှတိစားဖို့ဆန္ဒရှိတဲ့အကြောင်းကိုလည်းကျွန်တော်တို့တော်လိုက်ပါတယ
်။ဟုတ်ကဲ့နောက်ထပ်ရောသူတို့ဘက်ကထူးထူးခြားခြားပြောခဲ့တာရှိသေးလား
။အဲယူကော့ဘက်မှာသူတို့ပြောတာကတော့ယူကော့ဘက်မှာ AIB ပါတီကအဲဒီခိုင်ပြည်နယ်မှာဟိုအများစုအမှန်ရထားတဲ့ပါတီအဲတိတိဆိုတာလည်းသူတို့သိလို့ပြောပါတယ်။အိုအေးမွားလေဒီရဲဘင်းမှာအနာဇူအနိုင်နိုင်ရခဲ့ပေမဲ့ဟိုအစိုးရဖုစင်ဟိုမရခဲ့ဘူးဆိုတာလေသူတို့ပြီလို့ပြောပါတယ်သူတို့ကဒီဒီခိုင်းကင်းနဲ့ဒီအိန္ဒိယနဲ့ချစ်တိစစမှုကောင်းပါမရှိဘူးနဲ့ဒီဘဘဘဒီမှာဒီခိုင်းမလေးဒီကတံပူဇာကအိန္ဒိယကနေမလို့ဘူးလေအဲရှိနေတဲ့အတကြောင့်ဒီစစစမှုဟိုကောင်းမအောင်သူတို့ပကလေးဒီအိုင်နက်ဆက်ဆက်ဆက်မှုကိုပြောပါတယ်ဒီဒီဘက်မှာအိုင်နက်တဲ့ဒီစီးပွားရေးလုပ်နေတဲ့ဒီဒီအုပ်စုတွေနဲ့လေဒီအိန္ဒိယကောင်စီရုပ်ဆိုတော့အဲဒီစစ်တမ်းမရှိနေတာကိုသူတို့ကောင်စီရုပ်နဲ့လေတီတီဆက်ဆက်ဆွေးနွေးမှုတွေရှိပါတယ်ဆိုတော့အကြောင်းကိုပြောခဲ့တာရှိတယ်ဒီမှာသူကဒီအိန္ဒိယအစိုးရအနေနဲ့ခိုင်မလေးဒီ ကကြွေးလုပ်ဝဲတွေကိုကိုင်းရင်ပတ်ပမှုတွေရှိတယ်ဆိုတဲ့အကြောင်းကိုလည်းသူတို့အားလုံးကြောက်ခဲ့တာရှိပါတယ
်ဟုတ်ကဲ့ပါတီဘက်ကရောထူးထူးခြားခြားပြန်ရှင်းပြခဲ့တာရှိသေးလား
အဲကျွန်တော်တို့ဘက်ကဒီဟုတ်ကဲ့အိန္ဒိယဆိုတော့ဒီဘက်မှာဂျင်းမင်းမနမလို့နဲ့ဒီကလဒန်ပရောဂျက်စီမံရေးအပေါ်မှာတကားတော့အိန္ဒိယနဲ့ရခိုင်နယ်အဲကုလူဆက်ဆံမှုနဲ့ဒီလန်ချောင်းကျွန်တော်မပြတော့ရင်အဲဒေတာကပြည်သူတွေနဲ့ငယ်လေးပတ်စုံရမှုတွေအဲတလုံးတရာရှိတာလိမ့်မယ်ဆိုတော့ကျွန်တော်လေးယုံကြည်ပါတယ်ဆိုတော့အကြောင်းကိုကျွန်တော်တို့အဲ့ဒါကိုစဉ်းတားလိုက်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းအခုအေးအေးရခိုင်တပ်မတော်နဲ့တပ်မတော်နဲ့ပေါ့နော်မြမတပ်မတော်နဲ့စစ်နေညီနိုင်မှုတွေတစုံတရာဖြစ်လာတဲ့အပေါ်မှာရောဆွေးနွေးဖြစ်ကြသေးလား
ဒီဂျပန်ကမစ္စတာဆာဇာကဝါရလာတဲ့ပေါ်မှာလေသူကဒီလိုစနေစီဗီဒီမှာခိုင်မဒီတိတိအကဲမှုတွေမရှိဘူးနဲ့ဒီနေ့အရှင်ကြီးဒီကဲမရှိတဲ့အရှင်ကြီးပေါ်မှာအင်းကြီးရဲ့တိကျကိုလေသူကဝန်ပါတဲ့တောင်းတာသူကတော့ပါတယ်အဲဒီဒီအိန္ဒိယဆိုတော့လေအဲဂျပန်ဆိုတော့လေညီမင်းရဲ့တိတိဆက်စပ်မှုတွေရှိတယ်ဆိုတော့အကြောင်းကိုလေတော်တော်များများလေးရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥစ္စာဥစ္စာထွန်းလာခင်ဗျာကျွန်တော်ဝင်းမပါ
ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာထိမ့်သိမ်းခံရတဲ့အပါအဝင်မြန်မာနိုင်ငံသားနောက်ထပ်190ပြည်ပါရေးရပြန်ဝင်ရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။ကိုဗစ်ကပ်ရောဂါကာလမလေးရှားနိုင်ငံမှာတောင်တင်းတွေတွေနဲ့ထိမ့်သိမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုစံရုံးအစီအစဉ်နဲ့ရေးရပြန်ဖို့နေရာမှာနောက်ထပ်190ပြည်ပါကိုရေးရပြန်ဖို့ပြတာပါ။မနေ့တော့ကရေးရပြန်ဝင်ရသူတွေထဲမှာတော့တရားဝင်ဤထိုင်ခွင့်အထောက်အထားမရှိသူတွေနဲ့လူမှုကြီးကြေးစခန်းတွေမှာထိသိမ့်ခံရသူတွေ80ကျော်လောက်ပါဝင်ခဲ့ကြောင်းမလေးစားနိုင်ငံအစီအစိုက်မြန်မာလူမှုကွန်ရက်ရဲ့ဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်
။အကြောင်းမျိုးကြောင့်မလေးစားနိုင်ငံမှာဖန်ဒီချင်းကြီးကနေမှာအဖန်ခံထားရတဲ့အမျိုးသမီး10ဦးအမျိုးသားလူ50နဲ့နာသားရဲ့4နဲ့2ဦးပါဝင်သွားပါတယ်။သူတို့ကလည်းတော့အနည်းဆုံး6လနေပြီးတော့73လောက်ကြာတဲ့လူကြီးရှိပါတယ်ဟုတ်ကဲ့60နဲ့ကလေးလေးရောပါရင်62ရောက်ပေါ့ဒီကြားထဲမှာအထောက်ထားမဲ့ကျမကြီးမကောင်းတဲ့လူသူ10ဦးဆိုတာမြန်မာတိုင်းဝန်ရဲ့မလေးရှားနိုင်ငံ immigration လို့ရဲ့အကူအညီနဲ့မြန်မာနိုင်ငံကိုပြန်လည်ကူးဆောင်ပေးကြပါတယ်အထောက်ထားမဲ့လေးချက်နေတဲ့လူတွေကိုယ်ဝန်ဆောင်ပြီးခင်စေသည်နောက်ဒီကြောက်ကြရဟစေသည်ဟာသူတင်စားသမားတွေဒီလိုလူတွေပြန်လာကြတယ်ဟုတ်ကဲ့
မြန်မာနိုင်ငံသူတွေထဲမှာတချို့ဟာမလေးရှားနိုင်ငံကိုထိုင်းရဲ့ဇက်ကနေတင်တရားမဝင်ဝင်ရောက်လာကြတာဖြစ်ပြီးကိုက်ရောဂါကာလအထောက်ထားမဲ့လေးထိုင်းလူတွေကိုအာဏာပိုင်တွေကစစ်ဆေးရမှာဖမ်းဆီးခံရတာပါကိုက်ရောဂါကာလမှာမလေးရှားနိုင်ငံကထင်းသေးစခန်း73ခုမှာရှိတဲ့မြန်မာတထောင်ကျော်ကိုလူဝင်မာလာကစပြီးနေရာပြန်လည်ပြုခဲ့တာပါခက်မှန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကိုက်ရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်လေပြန်ဖို့မြန်မာတိုင်းရုံးမှာဆင်းရဲပေးသွင်းထားသူတပေါင်းကျော်ရှိနေပါတယ်။ဒီလူတွေကိုကယ်ဆယ်ရေးလေးလေးနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးလေပြန်ဖို့ပေးနေတာပါ။ကိုဗစ်ကရောဂါကြောင့်တည်ဆုံးသူ900ကျော်နဲ့ကူးစက်သူ300,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာဒီရက်ပိုင်းတွင်နောက်ထပ်ကူးစက်မှုတွေကြောင့်ကောင်းကင်ဘက်လောက်ထိတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေလေပြန်နေကြတာလည်းဖြစ်ပါတယ်။ကျွန်မမအေးမှာ VOA အတွက်သတင်းပေးကုန်နေတာဖြစ်ပါတယ်ရှင်။
ကျန်နေမနက်ခင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်မခင်မျိုးသက်ပါ။ဗြိတိန်နိုင်ငံမှာ COVID-19 ဖြစ်ပွားမှုတိုးနေတယ်လို့ကူးစက်များဗီဇပြောင်းပို့သည့်ပြန့်နှံ့နေတဲ့အတွက် TF4 အမြင့်ဆုံးအဆင့်ကန့်သတ်ချက်တွေကိုထုတ်ပြန်ထားရပါတယ်။လက်ရှိဆေးရုံတွေရဲ့အခြေအနေကိုသိရအောင်ဗြိတိန်အရှေ့တောင်ပိုင်း Access ဆေးရုံကြီးအရေးပေါ်ဌာနတာဝန်ခံဒေါက်တာအလိမာဝင်းသိန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါဆေးရုံမှာ COVID နဲ့ရောက်လာတဲ့လူနာတွေတိတ်များနေတယ်လို့အခုလိုစပြောပါတယ်။
ဒီဝင်တာအချိန်မှာဆိုရင် respiratory symptom နဲ့လာတဲ့ pneumonia ဖြစ်တဲ့လူတွေ flu ဖြစ်တဲ့လူတွေကအများကြီးပါဒါတော့ထူးတော့မထူးဆန်းပါဘူးဒါပေမဲ့ pandemic ကြောင့်မို့လို့အခု covid လူနာတွေကအများများပြီးတော့ test လုပ်လိုက်လို့ရှိရင် positive ဖြစ်တာတွေများပါတယ
်ဒီလူနာတွေရောက်လာတယ်ဆိုလို့ရှိရင်ဒီလူနာကဒီကူးစက်မြန်မဲ့ပိုးတဲ့ကြောင့်လားအရင်ငကိုတုန်းကတွေ့တဲ့ပိုးကြောင့်လားဘယ်လိုလုပ်ခွဲပါလဲ
ကျမတို့စီမှာလူနာရောက်လာလို့ရှိလို့ရှိရင်ဘယ်ပိုးလဲတော့ကျမမပြောတတ်ပါဘူး။ဘာလို့လဲဆိုတော့ကျမကလက်ခွဲခန်းမှာမလုံတော့လीတိကျမပြောတတ်ပါဘူး။အဲလူနာရောက်လာလို့ရှိရင်အဲဆေးရုံတင်ဖို့အတွက်ကျမတို့ကအဲအချိန်မှာ swab ယူပါတယ်။လူနာ positive လား negative လားသိချင်လို့ဘာလို့လဲဆိုတော့ positive ဖြစ်လို့ရှိရင် positive ward မှာထားတယ်။အဲ့ဒါကို covid ward လို့ခေါ်ပါတယ်။ positive မဟုတ်ဘူးဆိုလို့ရှိရင်တော့ negative amount positive နဲ့အတူတူထားလို့ရှိရင်ပို့ပြီးတော့ဆိုးကုန်မှာပေါ့နော်အဲ့ဒါကြောင့်မို့လို့
ဆိုတော့လူနာရောက်လာတယ်ရောက်လာလို့ရှိရင်ဒီကူးစက်များဟုတ်မဟုတ်မသိသေးပဲနဲ့ပထမဦးဆုံးဒီကိုဗစ်ရှိတယ်ဆိုလို့ရှိရင်ခွဲထားလိုက်တယ်ပေါ့နော
်ကျမတို့စီမှာအခုတော့အဲ့ November လအလယ်ကနေစပြီးတော့ department က hot department နဲ့ cold department ပြန်ခွဲလိုက်ရပါတယ်အရင်ကအရင် pandemic ကလူတွေ covid suspected symptom နဲ့ဓာတ်ရဲလူတွေကို hot နေရာမှာကျမတို့ကလက်ခံတာပေါ့covid suspect မဖြစ်ဘူးဆိုလို့ရှိရင်တော့ cold နေရာမှာတွေ့ပါတယ
်ဟုတ်ကဲ့တနေ့တနေ့လူနာရောက်လာတဲ့နှုံးကိုပြောပြပေးပါဘယ်လောက်လောက်ရှိလဲဒီလိုမျိုးပေါ့နော်အရေးပေါ်ဌာနတွေကမနိုင်မနှင်းဖြစ်နေလားသိကြလို့ပ
ါဟုတ်တယ်တော်တနိုင်ငံလုံးမှာတော့အရေးပေါ်ဌာနတွေမှာအရန်အလုံများနေပါတယ်ဘူးအရင် pandemic ကလိုပဲပြန်ဖြစ်သွားတာပေါ့နော်အဲ့လိုပဲအရန်ကိုလူနာတွေကဒီ covid symptom နဲ့လာတဲ့လူတွေအရန်များတဲ့အခါကျနောက်ပြီးတော့ staff တွေကလည်းနေမကောင်းကြဘူးလေဒီရောဂါနဲ့ staffing shortage ကိုလူနာများတာနေတော့အကုန်လုံးကလုံးချလိုက်နေတာပေါ့
ဆိုတော့ဟိုဖြန့်မြခြင်းအားဖြင့်လူနာဘယ်လောက်လောက်ရောက်လာတယ်ပါလဲဒီနေ့
300ကျော်ပါတယ်
တနင်္ဂနွေလုံးတိုင်းတာနဲ့ရောဒီကိုဗစ်ရောဂါဖြစ်တဲ့လူနာဘယ်လောက်လောက်ရှိပါလဲတနေ့တနေ့
တနေ့တနေ့ positive ဖြစ်တာကတော့9000ပေါ့နော်9000 positive ဖြစ်နေတာတစ်ပတ်လောက်ရှိပြီလို့အဲ့ဒီမှာသတင်းတွေမှာတွေ့ရပါတယ်ဒါပေမဲ့ positive ဖြစ်တဲ့လူတိုင်းနဲ့ဆေးရုံရောက်လာတာတော့မဟုတ်ပါဘူးဆေးရုံကိုဘယ်လောက်ဒီရောဂါနဲ့ရောက်တယ်လဲဆိုတော့တော့ပြောရတာတော့ခက်ပါတယ်ဘာလို့ဆိုတော့ကျမ statistic မှာလည်းမလုပ်တော့လीမပြောတတ်ပါဘူးသူအတိအကျတော့ဒါပေမဲ့လို positive ကတော့အဲ့လိုပေါ့အရင်ကအရန်နေနေရနေပြီးတော့ထောင်ကနေမဲ့ရှိရနေရနေပြီးတော့အခု9000လောက်ဖြစ်နေတာဟာတစ်ပတ်လောက်ရှိနေ
ဆိုတော့အခု Britain နိုင်ငံမှာဆိုလို့ရှိရင်ဒီ tier 4ပေါ့နော် lockdown ကဒီ lockdown ချထားတဲ့အတွက်ကောဟိုလူနာညော့သွားတာမျိုးတွေ့ရပါလား
အဲ့ lockdown က effect တော့ရှိပါတယ် effect ရှိပါတယ်ဆိုတော့အခုပဲဥပမာပြောရလို့ရှင်တော့ကျမတို့ New Year ပြီးသွားပြီပေါ့နော် No more ဆိုလို့ရှင်တော့ New Year ညဆိုတော့ကျမတို့အတွက်နိုင်မဲပါပဲဒါပေမဲ့အခုအဲ့ဒါ New Year ညမှာအလောက်များများကြီးမဆိုးဘူးပေါ့နော်ဆိုတော့နေတော့တဲ့လူတော်လေးပြောရမှာပါပဲအဲ့ Lockdown က effect ဖြစ်တယ်လို့ပြောရမှာပါပဲ
ဟုတ်ကဲ့ဆိုတော့အခုသိကျင်တာလေးတစ်ခုကဒီခုချက်ညာ Visa ပြောင်းပို့မျိုးအစ်စ်နဲ့အခုအရင်ငကိုမျိုးနဲ့ဟောထားတာမျိုးတွေ့ပါလားလူနာတွေမှာလေ
ကျမ personal experience နဲ့ပြောလို့ရှိရင်တော့အဲ့ဒီလူနာတွေအားလုံးက very bad flu လို့ပါပဲအဲ့လိုအသက်ရှူကျက်တဲ့ရောဂါပါပဲအကုန်လုံးကျမတို့အဲ့လိုဒီဥစ္စာအစ်စ်လားပိုးအစ်စ်လားဒီဥစ္စာပိုးအဟောင်းလားတော့ကျမတို့တော့မခွဲထက်ပါဘူးဘယ်သူမှလည်းအတိအကျမပြောနိုင်ပါဘူးလာတဲ့လူနာတွေအားလုံးကအဲ့လိုပေါ့ကြားရည်ကြီးမယ်အသက်ရှူကျက်တယ်အောက်ဆီဂျင် level ကျနေမကောင်းဘူးပေါ့လူကလုံးဝနှုံးခွေပြီးတော့အသက်ကြီးတဲ့လူတွေမှာပိုးဆိုးပါတယ်အဲ့လိုမျိုးမစားနိုင်မတောင့်နိုင်ခေါင်းတွေကိုက်အဲ့လိုမျိုးကြီးဖြစ်ပြီးတော့ရောက်လာတာပါအဲ့တော့ပိုးအစ်စ်လားပိုးအဟောင်းလားတော့ကျမတို့လည်းမခွဲနေတော့ပါဘူးလာလို့ရှိရင်တို့ကိုဘယ်လိုသက်သာအောင်လုပ်မလဲတို့က intensive care ကိုသွားဖို့လိုလားမလိုဘူးလားအဲ့ဒီအချိန်မှာဆုံးဖြတ်ရတာပါအဲ့
တော့ဒီယောဂဒီဟိုအကောင်းဆုံးဘယ်လိုလုပ်ရမလို့ကြံပေးခြင်
းအကောင်းဆုံးကတော့မဖြစ်ခင်ကကာကွယ်တာကတော့အကောင်းဆုံးပါပဲလို့ပေါ့ဒါကြောင့်အစိုးရကလည်းတတ်နိုင်သမျှပေါ့နော် lockdown ကိုလေဟိုစီးပွားရေးလည်းမပြတ်သွားရအောင်လော့ဒ်ဒေါင်းကိုဆင်ပြီးတစ်ဆင့်လုပ်ကြည့်နေတာပေါ့ဒါပေမဲ့လူတွေကလည်းနားထောင်ဖို့လိုပါတယ်အကောင်းဆုံးကတော့ prevention ရတော့အကောင်းဆုံးပါပဲလက်ဆေးရမယ်ရေးကြည့်တာမျက်နှာကိုမကန်ရဘူး mask တက်ရမယ်နောက်ပြီးတော့တယောက်နဲ့တယောက်က6ပေခွာပြီးနေရမယ်ပေါ့နော
်ကျေးဇူးများကြီးတင်ပါတယ်ဒေါက်တာလေးနဲ့
ဒီအမေရိကန်တန်ကတောက်ကြောင်နေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမွေးရပေါ်ပေါ်ပြက်ကောက်နှုတ်တင်ပြပေးသွားပါမယ်။ Why Joe Biden should help Ranger People of Myanmar မြန်မာနိုင်ငံရဲ့ Ranger တွေကို Joe Biden ဘာကြောင့်ကူညီသင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ Time သတင်း Online မှာ Matthew Smith နဲ့ Andrew Rally တို့ရေးသားတဲ့ဆောင်မကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။ပြည်ကြော်2019အတွင်း Ranger 9သိန်းကျော်ကိုမြန်မာစစ်တပ်ကတိုက်ခိုက်မောင်းထုတ်ပြီးနောက်ရုပ်ပိုင်းတန်ရာတွေကအမှားယုအဖြစ်ကြံရင်ခဲ့ပေမဲ့လည်းစစ်ပိုင်းဆိုင်ရာအနာတရားဖြစ်မှုတွေကကြီးမားတဲ့ပမာဏနဲ့ Ranger လူမျိုးတွေအကြားဆက်လက်ဖြစ်ပွားနေတယ်လို့အစကြည့်ပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ Ranger 9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့စစ်တပ်ရာမျိုးစုံနဲ့တောင်းတင်နေပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ခန့်မှန်းချက်အရရွေရောက်ပြီးသူ Ranger 15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းဟာအလေအလတ်ဓမ္မမဟုတ်ရင်အားပြော့တဲ့စိတ်ကစင်ကလေးအဖြစ်မှုတွေကိုခံစားနေကြရတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းမကြသေးမီကထွက်ရှိတာတဲ့45 rights အဖွဲ့ရဲ့အစီရင်ခံစာတဲ့အရာ ဒုက္ခသည်စခန်းထဲက Ranger 84ရဲ့ခိုင်နှုန်းဟာပြင်းထန်တဲ့စိတ်ဖိစီးမှုတွေကိုကြုံတွေ့နေရပြီး62ရာခိုင်နှုန်းကတော့အတိတ်စေ6ပြီးစိတ်ကစင်းလျားဖြစ်တဲ့လက္ခဏာတွေပြနေရလို့ဖော်ပြထားပါတယ်။ဒါ့အပြင်လူအဖွဲ့အစည်းတွေမှာလည်းနှိပ်စက်မှုဓာတ်ထုတ်မှုရိုက်နှက်မှုပြစ်ခတ်မှုနဲ့လိမ်မဲဆိုင်ရာတက်ခတ်မှုတွေပါဝင်အကြမ်းဖက်မှုနှုန်းတွေမြင့်မားနေရလို့ဆိုပါတယ်။ Donald Trump အဆိုအရဒီပြဿနာတွေကိုမမြင်တာတော့မဟုတ်ပါဘူးတဲ့။ Ranger တွေအတွက်တရားမျှတမှုလိုအပ်နေတဲ့အကြောင်းကိုနိုင်ငံရေးဝန်ကြီးတွေဖြစ်တဲ့ Tillerson နဲ့ Pompeo နှစ်ဦးစလုံးကလူသိရှင်ကြားထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဒါအပြင်ဒုသမ္မတ Mike Pence ကလည်းမြန်မာပြည်ရဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့2018ခုနှစ်အတွင်းစင်ကာပူမှာပြုလုပ်တဲ့ဒေသထိပ်သီးဆွေးနွေးပွဲမှာတွေ့ဆုံစဉ်အချမ်းပတ်တပြက်မှုတွေပြုလုပ်ခဲ့ကြတဲ့စစ်တပ်နဲ့အခြားစုဖွဲ့တွေကိုစင်ကြေပေးလို့မရဘူးလို့ပြောဆိုခဲ့တာရှိပါတယ်။အမေရိကန်နိုင်ငံသားဝင်ထဏအနေနဲ့လည်းရေရှည်မှာ Ranger တွေအတွက်အကြီးမားဆုံးအလှရှင်ဖြစ်နေပြီး2020တနှစ်တည်းဒေါ်လာသန်း200ပါဝင်2019ကစလို့စုစုပေါင်းဒေါ်လာ 1.2 ဘီလီယံအသုံးပြုခဲ့ပြီးဖြစ်ပါတယ်။ရက်စက်မှုတွေအတွင်းပါဝင်ခဲ့ကြသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အခြားထိပ်တန်းအရာရှိတွေကိုလည်းအမေရိကန်ဆိုးအအနေနဲ့ပေးဆိုအရေးယူခဲ့တာတွေလည်းရှိခဲ့ပါတယ်။မြန်မာပြည်တွင်းစုံစမ်းစစ်ဆေးရေးတွေပြုလုပ်နိုင်ဖို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အချက်လက်ရှာဖွေရေးအဖွဲ့ FFM ဖွဲ့စည်းနိုင်ရေးအတွက်လည်းနိုင်ငံရေးဝန်ကြီးဟောင်း Tillerson ကထောက်ခံပေးခဲ့တာတွေလည်းရှိရလို့ဆိုပါတယ်။သမ္မတ Trump နဲ့နိုင်ငံရေးဝန်ကြီး Pompeo တို့လှုပ်ဆောင်မှုပြက်ကွက်ခဲ့တာတွေကို Joe Biden အစိုးရအနေနဲ့လှုပ်တင်တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။အဲ့ဒီထဲမှာလူသားမျိုးနွယ်ကိုစန့်ကျင်တဲ့ရာဇဝတ်မှုတွေနဲ့မျိုးတုံးတပြက်မှုတွေကဲ့သို့သော Ranger တွေပေါ်တတ်တမတ်မတ်ကျူးလွန်ခဲ့မှုတွေကိုအလျင်မြန်တုတ်ပြန်ဆောင်ရဖို့နဲ့နိုင်ငံသားရေးဝန်ကြီးဌာနကစုဆောင်းထားတဲ့အချက်လက်တွေကိုတာဝန်ယူမှုတွေဆက်လက်ဆောင်ရွက်နေတဲ့နိုင်ငံတကာတရားရုံး ICJ ကဲ့သို့သောအဖွဲ့အစည်းတွေကိုထောက်ပံ့ပေးဖို့စတဲ့ဦးစားပေးတွေပါဝင်ပါတယ်။ဘိုင်ဒန်အနေနဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲတမ်းဗီတိုပါဝါကိုအသုံးပြုပြီးကာကွယ်ပေးနေတဲ့တရုတ်နိုင်ငံကိုလည်းစီယုံသိမ့်သိမ့်မှုအစီအစဉ်တွေပြုလုပ်ထားဖို့လိုအပ်ပြီးသို့မှသာမြန်မာပြည်ရေးကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲလို့ရမှာဖြစ်တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။သမ္မတ Trump လက်ထက်မှာလုံခြုံရေးကောင်စီကတဆင့် Ranger ရေးကို ICC ကိုလွှဲအပ်နိုင်မှုပြက်ကွက်ခဲ့ပေမဲ့ Biden လက်ထက်မှာတော့များစွာသောလူနည်းစုတိုင်းရင်းသားတွေအပေါ်မှာနိုင်ငံတကာအဆင့်ရာဇဝတ်မှုတွေဆက်ပြီးကျူးလွန်နေတဲ့မြန်မာစစ်တပ်ပေါ်တရားစွဲဆိုနိုင်မှုအတွက်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုကူညီသင့်တယ်လို့ဆိုပါတယ်။ဒါ့အပြင် Biden အစိုးရအနေနဲ့မြန်မာပြည်တွင်းကလူအခွင့်အရေးကာကွယ်သူတွေကိုနှစ်ဆပတ်ပို့ပေးဖို့လိုအပ်ပြီးRanger ရဲ့ပြေးဝတဲ့နိုင်ငံသားအခွင့်အရေးပြန်လည်ရရှိရေးအပါအဝင်တိသာတင်ရှားတဲ့တိုးတက်မှုတွေနဲ့ချိတ်တွဲဆဲဆက်ပြီးတော့လှုပ်ဆောင်တင်ကြောင်ထောက်ပြထားပါတယ်။အပြည့်စုံကတော့ www.time.com မှာဖတ်ရှုနိုင်ကြပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကျောက်စိတ်လုပ်ငန်းမှာတပ်မတော်အရာရှိတွေ၊ကုမ္ပဏီပန်းရှင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကအများဆုံးအကျိုးခံစားနေကြပါတယ်။ဒါပေမဲ့ပြည်သူတွေထဲမှာတော့ရေမစေးကြောက်ရှာဖွေသူတွေဘဝနဲ့ညီကုန်းချုပ်နေရကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ညနေ2019ဇန်နဝါရီလ30ရက်နေ့မှာပြည်အောင်စုလွှတ်တော်ကပြဋ္ဌာန်းတဲ့မြမကျောက်စင်းကျန်ကဥပဒေမှာကျောင်းပြက်လုပ်ငန်း3မျိုးကိုအတိအမှတ်ပြုထားပါတယ်။ငားဧကရဲမပေါ်တဲ့လုပ်ွက်မှာ3နှစ်ဒုဖော်ခွင့်ရတဲ့အလတ်စားလုပ်ငန်းနေခရဲမပူတဲ့လုပ်ွက်မှာနှစ်နှစ်ဒုဖော်ခွင့်ရတဲ့အသေးစားလုပ်ငန်းတေခရဲမပူတဲ့လုပ်ွက်မှာတစ်နှစ်လုပ်ခွင့်ရတဲ့လက်လုပ်လက်စားလုပ်ငန်းစတဲ့လုပ်ငန်း3မျိုးဖြစ်ပါတယ်။ဥပဒေပုံမှန်44အရာအလုပ်သမားကျန်းမာရေးအန္တရာယ်ကင်းရှင်းရေးမတော်တဆဖြစ်ပွားမှုကာကွယ်ရေးပတ်ဝန်းကျင်ထိခိုက်ပျက်စီးမှုစစ်ဆေးရေးစတာတွေကိုလုပ်ဖို့တပ်ထုတွင်ဦးစီးဌာနမှာတာဝန်ရှိပါတယ်။ဒီဥပဒေမတိုင်မီ2016ဇူလိုင်လမှာ ကျောက်စိမ့်ဒုက္ခလိုင်စင်တက်တန်းတုံးမြင့်နဲ့အသစ်ထုတ်ပေးမှုကိုအစိုးရကခိတ္တရက်ဆိုင်လိုက်ပါတယ်။ဒါပေမဲ့အနည်း20ကျော်တူးပေါ်ခဲ့တဲ့ဒဏ်ကိုဖခန်ယရနာမီခံနေရပါပြီ။ဖခန်ကိုပြတ်တန်းစီးစင်းတဲ့ဥရုချောင်းနဲ့ချောင်းလက်နဲ့တွေမှာစွန့်ပစ်တဲ့ဝေစာတွန်ချမှုကြောင့်ချောင်းကျန်းပြင်ပေ20လောက်မြင့်လာပြီးချောင်းလက်တဲ့တဝက်ကျော်လောက်တိမ်ခေါ်သွားတာကြောင့်ရေရှာမှုရေရုညံ့မှုနဲ့ကြုံတွေ့နေရပါတယ်
။ဖခန်ကြောင်စိန်လောက်ွက်တွေမှာမြေပြူရာဟာမကြာခဏကြားနေရတဲ့သတင်းဖြစ်ပါတယ်။အခုချိန်ထိတည်ဆုံးသူပေါင်း900ကျော်မကရှိနေပြီလို့ခန့်မှန်းပါတယ်။စွန့်ပစ်မြေစာဘုံတွေဟာအလွန်မြင့်မားတဲ့အတွက်မိုးသည်းထန်တဲ့အခါနဲ့ကုမ္ပဏီတွေကမိုင်းဖောက်ခွဲတဲ့အခါမြေပြိုကျတာကြောင့်ကုမ္ပဏီဝန်ထမ်းရောရေမစေးကြောက်ရှာဖွေသူတွေပါရေစာဘုံပြိပြီးတည်ဆုံးကြရပါတယ်။အကြီးစားကြောင်စိန်လုပ်ငန်းမရှိအောင်ခွင့်ပြုတဲ့လောက်ွက်ကိုကန့်သတ်ထားပေမဲ့ကုမ္ပဏီတွေဟာအသေးစားအလက်စားလောက်ွက်တွေကိုရယူနိုင်တာမို့ကုမ္ပဏီတစ်ခုတည်းလောက်ွက်အများအပြားရနေတာမျိုးလည်းရှိပါတယ်။ license သက်တမ်းအတွင်းအမျက်ထွက်ဖို့အရေးကြီးတာကြောင့်ရေစာကိုစီးမဲ့ကမ်းမဲ့စွန့်ပစ်ရာကရေစာပုံတွေအဆမတန်ကြီးမားလာတာဖြစ်ပါတယ်။ကုမ္ပဏီတွေကစွန့်ပစ်တဲ့ရေစာပုံမှာအဖို့တန်ကြောင်းမြေရတနာတွေရှိနေနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ကြောက်ရှာဖွေသူတွေကိုရေမစေးသမားတွေလို့ခေါ်ကြပါတယ
်။ကြောက်စင်းလောက်ွက်နဲ့မလွတ်ကင်းတဲ့ကြေးရွာတွေကိုကုမ္ပဏီကရောကြေးပေးပြီးရွှေ့ပြောင်းခိုင်းပါတယ်။အင်းအချင်းတွေကိုလိုက်ပြီးတအိမ်ကို15သိန်းနဲ့3 30အကြာရောကြေးပေးပါတယ်။ရွာသားအများစုဟာရေမစေးကြောက်ရှာဖွေပြီးအတမွေးဝမ်းကြောင်းပြုကြသူတွေဖြစ်ပါတယ်အခြားဒေသကလာတဲ့ရေမစေးသမားတွေထဲမှာရခိုင်ပြည်နယ်ကအများဆုံးဖြစ်တယ်လို့သိရပါတယ်ကျောက်စိမ့်နယ်မြေမှာအလုလုသူပေါင်း3သိန်းကျော်ရှိမယ်လို့ခန့်မှန်းကြပါတယ်ဒါပေမဲ့ရေမစေးကျောက်ရှာဖွေသူထဲမှာအချို့အမြတ်ခံစားရသူဟာအလွန်နည်းပါတယ်တမတော်အရာရှိတိုင်းရင်းသားလက်နက်ကိုင်းနဲ့ပုဂ္ဂလိကကုမ္ပဏီတွေအများဆုံးအချို့ခံစားရပါတယ်
KIA ကချင်လွတ်မြောက်ရေးတပ်နဲ့မြန်မာတပ်မတော်တို့1994မှာအပြစ်ခတ်ရန်စဲချိန်ကစပြီးပြန်လည်ပြစ်ခတ်ကြတဲ့2011ခုနှစ်ထိ18နှစ်လုံးလုံးစိတ်ကြိုက်ကြောင်စိမ့်တူးဖော်လာကြတာမို့ဖာကန်ဒေသရဲ့ပထဝီအနေအထားဟာလုံးဝပြောင်းလဲသွားပါတယ် KIA လုတ်ပန်ခွင့်ရော်နယ်သွားပြီးတပ်မတော်လွှမ်းမိုးမှုပိုများပြားလာပါတယ်စစ်အစိုးရကတပ်တူတွင်လိုင်စင်ချပေးတာမို့စစ်အစိုးရနဲ့နီးစပ်တဲ့အတိုင်းဝိုင်းဟာအများဆုံးအကျိုးခံစားရပါတယ်ဒီလူလူကတော့ရေမစေးသမားဘဝအဖြစ်နဲ့ရပ်တည်ကြရပါတယ်ရေမစေးသမားတွေတွေ့ရှိတဲ့ကြောက်မျက်ကိုလောက်ပန်းဆိုသူတွေကဝေယူကြပါတယ်ဒါကြောင့်ရေမစေးသမားနဲ့လောက်ပန်းဟာအပြန်လန်မှီခိုနေရတဲ့သဘောလည်းရှိပါတယ်ကြောင်စိမ့်နေမြေမှာအစိုးရကအလုတ်ကင်ဖန်တီးပေးနိုင်တာမဟုတ်ပါဘူ
း2019ကြောက်မျက်ဥပဒေကပြဋ္ဌာန်းတဲ့လက်လုတ်လက်စားလောက်ွက်ကိုဖခန်ယန္နာနေမြေမှာလွန်ခဲ့တဲ့နှစ်မတ်လကပထမအဦးဆုံးရောင်းချတဲ့အခါစိတ်ဝင်စားသူနည်းနေပါတယ်။လောက်ွက်တကွက်မှာကြက်ငွေ6သိန်းဝယ်ရင်းနှီးရမှာကိုတွတ်ဆုံနေကြဝင်ရပါတယ်။လောက်ွက်300ကျော်မှာ30ရာခိုင်နှုန်းသာဝယ်ကြပါတယ်။ဖခန်ရန်နာမြေမှာကြောက်စိမ့်ကူဖို့ခွင့်ပေးထားတဲ့မြေဧက3တန်းနီးပါးရှိကြောင်းသိရပါတယ်။2019ကျောင်းမြတ်ဥပဒေမှာအကြီးစားလုပ်ငန်းကိုအတိအမှတ်မပြုပါဘူး။အလတ်စားအသေးစားနဲ့လက်လုတ်လက်စားကိုသာအတိအမှတ်ပြုပါတယ်။NLD အစိုးရမတိုင်မီကဧက50တရာရှိတဲ့လုပ်ငန်းကြီးတွေကြီးစိုးတာကွယ်ပြောက်သွားရင်မြေပြုံမှုတေးချေပြည့်စင်မှုပပျောက်သွားမယ်လို့ယူဆကြပါတယ်။ဆယ်ရန်တရာကြီးတွေတုံးတဲ့ကုမ္ပဏီတွေစနစ်တကျမလုပ်တဲ့အတွက်မြေပြိုရတာဖြစ်လို့ကုမ္ပဏီကြီးတွေနဲ့သူတို့ကိုကြီးကြပ်တဲ့ဝန်ကြီးဌာနတွေမှာတာဝန်အရှိဆုံးဖြစ်တယ်လို့ကချင်သတင်းဌာနကဆိုပါတယ်။ကျောက်ဆိုင်မြေဟာလိုင်စင်ရလူတက်ကွင်းဆိုတဲ့လှုပ်ရှားမှုကိုလုံးရဲ့ဇရိုင်လာကစပြီးဒေတာခံတွေပြုတ်လုံနေပါပြီခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလမွေးပြီးမိခင်စောင့်ရှောက်ပုံကိုပြောပြထားပါတယ်ကိုဗစ်ကာလမှာကလေးမွေးပြီးမိခင်တွေအနေနဲ့ဒီကိုဗစ်ရောဂါသံသယရှိတာပိုးတကယ်ရှိတာတွေဖြစ်ကောင်းဖြစ်လာနိုင်တာမို့ကလေးနဲ့မိခင်အတွက်စောင့်ရှောက်တတ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီမွေးကိစ္စကလေးလေးကိုဘလို့ကန်တွဲနှုတ်တိုက်ပြီးမိခင်ကိုယ်တိုင်ယူပိုင်းစိတ်ပိုင်းဘလို့တတိထားဆောင်းလျှောက်ကမိသားစုဝင်တွေကရောဘလို့ကူပေးစင်ပါလဲဒီကြောင်းတာဖွားမိရဲ့ထုကူအငိမ့်စားဗမောက္ခဒေါက်တာမြတ်တီတာကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟု ကဲ့တာပါမီရဲ့ထုတ်ပြန်ကြဝန်ကြီးဗမာခဒေါက်တာမြတိယာခင်ဗျာကျွန်တော်တို့ဒီအခုကိုဗစ်ကာလမှာကိုဝင်ဆောင်တွေအနေနဲ့ဒီကိုဗစ်ကာကွယ်ရေးတွေကိုပို့လို့ဖို့နောက်အိမ်မှာအတက်နေဆုံးနေဖို့ဒါပေမဲ့ဒီကိုဝင်ဆောင်စောက်ရှောက်မှုကိုတော့အတက်နေဆုံးပြဖို့ပေါ့နော်အထူးသဖြင့်တော့ကိုဝင်ရင့်လာတဲ့အချိန်ပေါ်ဆီမှာအဲ့ဒီကြောင့်တွေကိုကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့ကြပါတယ်ဆီမှာဒီတစ်ခေါက်တော့ဆီမှာရေဒီကလေးမွေးပြီးချိန်မှာရောအခုကိုဗစ်ကာလအတွက်ဆီမှာအဓိကပါရီမှာခြင်းလဲ
မွေးပြီးပြီဆိုရင်တော့မွေးပြီးကာစားပြီလေတချို့တစ်ခါလေးယောက်ျားက positive ဖြစ်သွားတယ်အိမ်မှာမျိုးသမီးကမိရင်းထဲမှာဖြစ်နေတယ်ဆိုရင်မွေးပြီးကာစားပေါ့နော်အဲမိရင်းထဲမှာကလေးကလည်း newborn လေးပေါ့နော်အဲ့ဒါမျိုး quarantine နဲ့ရောက်လာမယ်နော်ထားမလားဒါမှမဟုတ်လို့ရှိရင်အဲဒါအမေကဘာမှ positive မဖြစ်သေးဘူး။တမေကအနေနဲ့ပဲ quarantine လုပ်တာ။တခါတခါကျရင်တော့အမေကိုယ်တိုင်က positive ပေါ့နော်။အဲ့တော့အမေ positive မဖြစ်သေးတဲ့သူရော positive ဖြစ်ပြီးတဲ့သူရောပေါ့နော်။အဲ့ဒီမှာအရေးကြီးတာကလေးနဲ့အတူနေမလားနော်။အတူမနေဘူးလားပေါ့။ဟောကလေးကိုကူးစက်နိုင်မလားပေါ့။အဲ့တော့ကလေးကိုကူးစက်နိုင်မလားဆိုတော့နှုတ်တိုက်ခြင်းရတော့မကူးစက်ဘူး။ဘာဖြစ်လဲဆိုတော့နှုတ်ထဲမှာ virus အခုချိန်ထိတော့ပါတဲ့အထောက်အကူတွေမရှိသေးဘူး။အဲ့တော့နှုတ်ရေကနေပြီးတော့မကူဘူး။ဒါပေမဲ့နှုတ်တိုက်တယ်အတူနေတယ်ဆိုရင်အမေနဲ့အနေနီးမယ်ပေါ့။နှုတ်တိုက်တယ်ဆိုရင်ကိုယ်နဲ့မှထားမယ်အနေနီးမယ်။အနေနီးရဆိုလို့ရှိရင်ကုဆက်နိုင်တာပေါ့။အဲ့တော့အဲ့ကုဆက်နိုင်တဲ့ risk ရှိတယ်။ဒါပေမဲ့နှုတ်မတိုက်ဘူးဆိုရင်ပေါ့ဆိုတော့နှုတ်မတိုက်တော့အမေရှိရရမယ်။ပူကန်အားတွေ၊ယောဂကာကွယ်တဲ့ဓာတ်တွေ၊ဟိုဟာယာဓာတ်တွေပေါ့။နော်အဲ့ဒါတွေလည်းခလေးရဆုံးရှုံးသွားမယ်။အဲ့ဒါပြင်အမေရင်ဝင်မှာနေရတဲ့ဗျောစင်တွင်မှုဆိုတဲ့ဟာလေဆုံးရှုံးသွားမယ်။အဲ့တော့နောက်နှုတ်ရိုက်တိုက်ခြင်းရဲ့အကြောင်းစုတွေအများကြီးရှိတယ်လေ။ဒါတွေအကုန်လုံးကအမေဘက်ကလည်းဆုံးရှုံးသွားနိုင်တယ်၊ခလေးကလည်းဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ဒီနှုတ်မတိုက်ခြင်းကြောင့်မလို့ဖြစ်နိုင်တဲ့ဆူကျိုးတွေပေါ့။ခလေးကခါရချုပ်တယ်မယ်၊ခလေးကခုနအားနေမယ်။အဲ့ဆူကျိုးတွေရှိမယ်။နှုတ်တိုက်ခြင်းရဲ့အကြောင်းစုတွေရှိတယ်။
ဟုတ်ကဲ့ဆရာမကြီး။အဲ့တော့အခုကိုဗစ်ကာလမှာဒီသံသရာပဲရှိရှိဒီယောဂပဲရှိရှိပေါ့ဆရာမနော်။ဘလူးမျိုးနှုတ်တိုက်တယ်လဲဆင်မရဲ
့အဲ့မှာအမေရဲ့နှုတ်ကိုတော့တိုက်ချင်တယ်ဒါပေမဲ့အမေနဲ့ကလေးနဲ့အနေမင်းကြီးအောင်နှုတ်ကိုညှစ်ထုတ်ပေးမယ်ပြီးတော့တယောက်ကဆွန်လေးနဲ့တော့တိုက်မယ်ပေါ့နှုတ်တွေကမပါဘူးအနေမင်းကြီးအောင် social distancing နဲ့ထားပြီးတော့တယောက်ကတိုက်ပေးမယ်ဆွန်လေးနဲ့ပြန်ကောင်းတယ်ပူနဲ့တိုက်ရင်တော့ပူမတန့်လို့တို့ဘာလို့ဆိုရဲပြဿနာဖြစ်နိုင်တယ်လေနောက်ကကြတော့အမေက positive ဆိုတာကအချိန်မှပြန်ကောင်းမှာပဲလေအနုဘူးနဲ့တိုက်လိုက်လို့ရှိရင်တော့တကယ်လို့အမေကနေကောင်းသွားလို့အမေတို့ပြန်တိုက်မယ်ဆိုတဲ့အခါမှာကလေးကအမေတို့ဒီကောင်းနဲ့ဒီအနုဘူးရဲ့တို့ဒီကောင်းနဲ့ nipple confusion ပေါ့နော်အဲ့လိုမျိုးဖြစ်သွားတတ်ပါတယ်ဒါကတော့စဉ်းစားစရာနည်းလမ်းတစ်ခုပေါ့အနုဘူးကူလိုက်တယ်ဆိုရင်တော့အမေတို့ကိုကလေးကဆုံရှုံသွားမှာဖြစ်ပါတယ်အဲ့တော့ဒါမှမဟုတ်ကျွန်တော်တို့ကဒီလိုမျိုးပါလာပြီပေါ့နော် quarantine site မှာထားရတော့မယ်ဆိုရင်တော့အောင်စလင်းလို့ခေါ်တာပေါ့နော်သူတို့ကိုအကျိုးအကြောင်းအဆိုးကောင်းတွေကိုတရားရှင်းပြပေးဖို့လိုပါတယ်ရှင်းပြပြီးတော့မိချေတတ်ဖို့လိုပါတယ်နော်အရေးကြီးတာကျွန်တော်တို့လူပရိုဆဲနိုင်ငံနေပါလိနှုတ်မတိုက်လို့နှုတ်မတိုက်ပဲနဲ့နှုတ်ဘူးတိုက်ဆိုတော့အဲ့ရဲ့ express ကြီးတော့ကြီးတန်းမှုခွတ်တန်းမှုရေဘူးတန်းမှုဖြော်ရည်နီးတန်းမှုဆိုတဲ့ဟာလေအဲ့ဒါကြီးမလိုက်နာနိုင်လို့ကလေးမှအန်တီရဖြစ်နေသလိုရှိရင်ပို့ပြီးတော့ဆုံးယူများပါတယ်နော်ဒါကြောင့်မို့ကျွန်တော်တို့အမေနဲ့အားသာဝန်ကြီးဌာနကတော့အမေ positive ဖြစ်ရင်တော့သူတို့နှုတ်တိုက်ခြင်းနဲ့ counseling လို့နှုတ်တိုက်ခြင်းနဲ့ဆိုရင်ကလေးကိုနှုတ်တိုက်လို့ရပါတယ်။နှုတ်ကနေအခုဆက်ပါ။
ဟုတ်ကဲ့အဲ့ဒီတော့တကယ်လို့မိခင်တို့တိုက်မယ်ဆိုရင်ဆင်မကြီးအတက်နိုင်စေဖို့လို့ကာကွယ်ပြီးတိုက်နိုင်မယ်။
ဟုတ်ကလေးနှုတ်တိုက်နေတဲ့အမေဆိုလို့ရှိရင်မောက်ဆိုတီတီခြားခြားကိုတိုက်ရပါလိမ့်မယ်။အခုသဖြင့်ကလေးနှုတ်တိုက်မယ်ဆိုလို့ရှိရင်တီပို့ပြီးတိုက်ရမယ်။အချိန်ပြည့်တက်နိုင်ရင်အကောင်းဆုံးပဲဖြစ်ပါလိမ့်။ပြီးလို့ရှိရင်ကလေးကိုလည်းတို့တိုက်တဲ့ချိန်ရောချိန်မှာပေါ့တိုက်နိုင်တဲ့ကလေးကိုအကင်အတွေအနည်းဆုံးဖျက်ထားမယ်။ကင်တွေတော့မယ်ဆိုရင်အမီလက်ကိုတိတိချာချာဆင်းမယ်။ကလေးကိုမကင်တွေခင်လည်းဆင်းမယ်။ကလေးကိုကင်တွေပြီးရင်လည်းလက်ကိုတိချာဆင်းရပါမယ်။အဲ့တော့ပြီးတော့ကလေးကိုနှုတ်တိုက်နေတဲ့အချိန်ခါမှာအတော်တဆပေါ့နော်။ဟိုချောင်းဆူးမိရေဟတ်ချူးလုံးမိရေဆိုတာမျိုးမဖြစ်အောင်တိချာမှာဖြစ်ပါတယ်။ social distancing ကတော့ရင်ခွင်နဲ့နှုတ်တိုက်နေတာ distancing လုပ်ပြီးတိုက်လို့မရတော့လေပဲ။ကြည့်တွေ့နေတဲ့ကနေအောင်လို့ဖို့တူတယ်
ဟုတ်ကဲ့ဆင်မကြီးနောက်ထပ်ရောဒီကလေးမွေးပြီးတဲ့အချိန်မှာ
အဲကလေးမွေးပြီးတဲ့အချိန်ခါမှာဟောမမွေးခင်ရောပေါ့နော်အရေးကြီးတာလေးတစ်ချက်ကနော်တကယ်တော့ဒီပုံစံမွေးခင်ကြီးကအခုဆိုလည်းပဲသူတို့စိတ်တော့ကရှိကြတယ်လေအချိန်သွားပြရမှာလဲကြောက်တယ်မကြပြန်ရင်လဲအိမ်မနေကိုအထက်ကလေးကနေကောင်းရဲ့လားပုံမှန်ကြီးထွားရဲ့လားစိတ်ကူနေအဆောက်ဆောင်ရိုက်မဲ့ရိတ်ရောက်ပြီးမတော်ရသေးဘူးအဲ့စိတ်တော့ကရှိနေတယ်လေခုန ကူသွားလိုက်ရင်လေစီကံသွားရင်ငါများကူလာခဲ့မလားဆိုတဲ့တော့ကားရှိနေတယ်ပေါ့အဲ့ဒါပြင် quarantine မှာနေရတဲ့ခါဆိုပူးဆိုးသေးတယ်ပေါ့သူတို့ဒီကိုဝင်ရောက်မှုလို့ဟိုနေရာထိုင်ရတာခက်တယ်အဲ့ဒီအချိန်ခါမှာဒီ quarantine site မှာသွားကိုယ်နေအိမ်မဟုတ်တဲ့နေရာမှာသွားနေရတယ်ဒီချိုးကအိမ်ကအဆင်မပြေတာရှိနေကိုယ့်အကူတယောက်ဆဲရှေ့လို့ဆောင်းလို့အဆင်မပြေဘူးလမ်းလျှောက်လို့အဆင်မပြေဘူးပေါ့အဲ့လိုအခက်အခဲတွေအပြင်ကိုတော့အစားအသောက်အခက်အခဲရှိနေကိုယ်နဲ့တော့ရှူရှူခဏခဏပေါ့ရတယ်။အိမ်ကဆန်းကတော့ရတယ်။အိမ်ကအရင်ကလမ်းဝေးနေမိ။အဲ့တော့သူတို့မှအဲ့တော့ရုပ်ပိုင်းဆိုင်ရာခံစားချက်တွေရှိနေတယ်။အဲ့ဒါအပြင်စိတ်ပိုင်းဆိုင်ရာကလည်းသူ့ quarantine နဲ့ဆက်ထားတယ်ဆိုရင်တန်တဲ့လူရှိရာကိုယ်များကိုယ်မလား၊ကိုယ်ကူးရင်ကိုယ်ပိုက်ထက်ကလေးစီများရမလား။ဘာများဖြစ်မလဲဆိုရဲဆိုရင်ကိုပေါ့။နောက်ကအိမ်မှာကြံခဲ့တဲ့လူကကြံခဲ့တယ်။အဲ့ဒီလူတွေကိုစလမ်းမိစိတ်ပူနေတယ်။အိမ်ကကြံတဲ့ကလေးတွေ၊တန်တဲ့မိသားစုတွေကိုတော့ပါပြီးရှိနေတယ်။ဆိုတဲ့အခါကျတော့ကိုဝင်တယ်ရောနှုတ်တိုက်မိရင်ဘယ်လိုကြီးစားစားမှာဒီဟော်မုန်းအပြောင်းလဲတွေနဲ့သူ့မှာအလူလူနေစိတ်တက်ကြတဲ့ပြဿနာရှိပါတယ်ဒီလိုမှလည်းစိတ်တက်ကြတဲ့အားငယ်တတ်တဲ့ဝင်းနေတတ်တော့ဒီလိုတော့ကတွေ stress တွေများတဲ့အခါမှာငါကကိုဝင်ကြောင့်မိတွင်းကြောင့်ဖြစ်တဲ့ဒီစိတ်တက်ကြတာနဲ့ပေါင်းလိုက်လို့ရှိရင်ပိုပြီးတော့ဆိုးသွားတာတတ်ပါတယ်ဆိုအဲ့ဒါကိုကိုဝင်တယ်ရင်းနေနဲ့လေကိုကကိုလည်းတိထားဖို့လိုတယ်လို့မိသားစုကလည်းဒါလေးကိုတိထားပြီးဂျီယူတစ်ဆိုင်ဆိုလို့ရှိရင်ဒီစိတ်တက်ကြတာအငြိအားရီကိုစက်တိုင်းတည်းတော့ပါအောင်လုပ်လို့ရမှာပေါ့အဲ့လိုမှမရဘူးမအိပ်ဘူးမစားဘူးဖြစ်နေတယ်ဆိုရင်တော့စွန့်ကျင်တဲ့သမားရီဌာနကိုအကြောင်းကြားတယ်လို့အရင်စိုက်ကိုဆိုရှယ်ဆပ်ပอร์ตပေါ့အဲ့ဒါလေးတွေဆွေးနွေးပေးနိုင်ဖို့အတွက်ရည်ချီပါတယ်အဲကွာရန်တီးဆိုင်မှာမဟုတ်ပဲအိမ်မှာနေတဲ့ကိုဝင်တယ်လေဒီစိတ်တော့ကားတွေဒီကာလမှာဆက်ပါပါလေနော်အဲ့တော့အဲ့ဒါလေးတွေကိုအလုံးပိုင်းကြည့်ဆိုက်ကိုလုပ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူနဲ့ကြောက်မဲမြို့နယ်မှာတိုက်ပွဲတွေကြောင့်ဆစ်ဆောင်လူဦးရေ2000ဝန်းကျင်ရှိနေပါတယ် KNU တပ်မဟာ1တထုံခရိုင်ဘီလီမြို့နယ်မှာရှိတဲ့ကျေးရွာအချို့မှာ KNU နဲ့တပ်မတို့အကြားစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေတယ်ဆိုတာနဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့မြို့နိုင်ငံရေးပါတီ MUP တို့တွဲဆုံမှုပြက်ပြားသွားခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါ
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမှာနှစ်ပတ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးစစ်တပ်ကြောင့်တေးချေတန်ရရသူတွေရှိနေပါတယ် TNLA နဲ့ RCSS SSA တို့အကြား TNLA နဲ့အစိုးရတပ်မတော်တို့အကြားဒီဇင်ဘာလလယ်ပိုင်းကတည်းကကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တာပါTNLA နဲ့ RCSS SSA တို့အကြားဇန်နဝါရီလ5ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ်တူမြို့နယ်ညောင်ဆွဲရွာမှာလက်နက်ကြီးကျလို့နေအိမ်တလုံးပျက်စီးပြီးလူတဦးသေဆုံးခဲ့ပါတယ်။လက်ရှိကြောက်မဲမြို့နယ်တော့ဆောင်ရွာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အုံငါဘုံကြီးကျောင်းနဲ့ကြောက်မဲမြို့တွင်နေဆိုင်ရာဆွေမျိုးတွေစီရောက်ရှိနေတဲ့စစ်ပေးရှောင်1000ကျော်နဲ့နမ်တူမြို့နယ်ပန်ခမ်အုပ်စုနားဆိုင်အုပ်စုအတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်နားဆိုင်ဘုံကြီးကျောင်းမှာစစ်ပေးရှောင်1000နီးပါးရှိနေပါတယ်။စစ်ရှောင်အများစုကအမျိုးသမီးတွေဖြစ်နေတာကြောင့်အမျိုးသမီးအသုံးဆောင်ပစ္စည်းတွေအထူးလိုအပ်နေတယ်လို့စစ်ရှောင်ကူညီရေးကော်မတီကပြောပါတယ်
။ KNU ကရင်မျိုးရာစီယုံထိန်းချုပ်နယ်မြေတပ်မဟာတဲ့တထုံကရိုင်ဘီလီမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်ကြားစစ်ရေးတပ်ဖန်ပြန်လည်သင်းမာလာမှာကိုစိုးရိမ်နေကြပြီးသတိနဲ့သွာလာနေထိုင်နေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဘီလီမြို့နယ်ချက်တောင်းစိတ်ကျေးရွာမှာအခုလ၂ရက်နေ့မှာ KNU နဲ့နေကြာစောက်တက်ကြားပြေကမှုအနေငယ်ရှိလာတဲ့အတွက်အနီးအနားမှာရှိတဲ့ကျေးရွာတွေမှာဒေသခံတွေကအသက်အန္တရာယ်ကိုကာကွယ်တဲ့အနေနဲ့ဘုံခုချင်းတွေကြိုတင်တူးထမ်းနေကြပါတယ်။အခုလမှာ KNU သတ်မဟာတိတ်တရမှာသတ်မတော်နဲ့ PGF ပူပေါင်းပြီးစီရင်လှုပ်ရှားမှုတွေရှိလာသလို၎င်းတို့ရဲ့ခရိုင်ယုံကိုလည်းသတ်မတော်ဘက်ကဒရုန်းအသုံးပြုပြီးစုံစမ်းမှုပုံစံတွေထပ်မလှုပ်ဆောင်နေတယ်လို့ KNU သတ်မဟာတိတ်တထုံခရိုင်တွင်းမှုဘဒူစောစုမြစ်ကပြောပါရယ်။ဒါပြင် KNU သတ်မဟာတိတ်ပါဝင်သတ်မ9နဲ့သတ်မ3တွေမှာလည်းစီရင်ပြန်လည်တင်းမာလာနေပါရယ်။
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတချို့ကိုအာဏာပိုင်တွေဝင်ရောက်စစ်ဆီးဖို့ဇန်နဝါရီလ၂ရက်နေ့ကမြောက်ဦးမြို့နယ်စီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌဦးမောင်သာစိတ်လက်မှတ်ရေးထိုးပြီးအကြောင်းကြားလာပါတယ်ဒုက္ခသည်စခန်းတွေမှာလူဦးရေများပြားနေတဲ့အတွက်အခုလိုစစ်ဆီးမှာဖြစ်တယ်လို့ဆိုပေမဲ့ဘယ်နှစ်ဘယ်ရက်မှစစ်ဆီးမယ်ဆိုတာအကြောင်းကြားစာမှာမပါတဲ့အတွက်ရှောင်းတခင်စစ်ဆီးတာဖြစ်နိုင်တယ်လို့ဒုက္ခသည်တွေကပြောပါတယ်စစ်စေးရေးအခွင့်အမှာစစ်တပ်ရဲနဲ့ကြေးရွာအုပ်ချုပ်ရေးမှူးတို့တွေပါဝင်มาဖြစ်ပြီးတိန်ညိုညောင်ပင်စီလက်ကောက်စီးနဲ့စင်တဲအပါဝင်ဒုက္ခသည်စခန်း15ခုကိုဝင်ရောက်စစ်ဆေးมาဖြစ်ပါတယ်မြောက်ဦးမြို့နယ်မှာအိမ်ထောင်စု 9,200 ကျော်လူဦးရေ 16,000 ကျော်တို့စစ်ဘေးရှောင်စခန်း29ခုမှာခိုလုံနေကြတယ်လို့ရခိုင်တိုင်းနားမြို့နယ်စုအစည်းအရုံး REC ကမကြာသေးမီကထုတ်ပြန်ထားပါတယ်
မုံကြီးတဲ့ပါတီတဆုံခရိုင်အုတ်ချုပ်ရေးနယ်မြေကွန်ကရစ်မြို့နယ်ကော့ဘိန်မင်းရွာနီမူရင်စေးဖြတ်စခန်းမှာစေဝါလုံလောက်မှုမရှိတော့ဘူးလို့မုံကြီးတဲ့ပါတီတဆုံခရိုင်ဥက္ကဋ္ဌနိုင်ဧကကပြောပါတယ်စခန်းတွင်စေးမှုတွေနဲ့ကုသနေတာဖြစ်ပြီးရှိသလောက်စေဝါတွေနဲ့တတ်နိုင်သလောက်နဲ့ကုသပေးနေရတယ်လို့သူကဆိုပါတယ်မူရင်စေးဖြတ်သူတွေနဲ့မူရင်စေဝါပြစ်ဒဏ်ကြခံနေရသူအရေအတွက်လက်ဆင့်ပြင်းပြ60ယောက်ကျော်ရှိနေပြီအခုကမူရစေးဖြတ်မဲ့လူငယ်တွေကိုမိဘတွေလာရောက်အနှံ့နေမှုကိုလည်းစေဝါအဆောက်အဦနဲ့စန္ဒရိက္ခမလုံလောက်မှုကြောင့်ကန့်တလိုက်ရတယ်လို့၎င်းကဆိုပါတယ်အလားတူမုံကြီးတဲ့ပါတီမော်လမြိုင်ခရိုင်နဲ့သဝဲခရိုင်အုတ်ချုပ်ရေးဒေသတွေမှာလည်းမူရစေးဝါနဲ့ပတ်သက်ပြီးဆေးဆွဲသူတွေပြန်လည်ကုသရေးပြင်းမှုကျွလွန်သူတရခန်တွေကိုထိန်းသိမ်းဖို့လုံခြုံတဲ့နေရာနဲ့စန္ဒရိက္ခအတွက်ဝန်ထုပ်ဝန်ဘိုးတွေဖြစ်လာတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်
လာမယ့်ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်မယ့်83နှစ်မြောက်ချင်းအမျိုးသားနေ့ပွဲတော်ကိုကိုဗစ် -19 ကပ်ရောဂါကြောင့်ပြည်내အစ်စ်အနေနဲ့ကျင်းပပြုလုပ်ဖို့မတိချာသေးဘူးလို့ချင်းပြည်내လူမှုဝန်ကြီးဥပောင်လွန်မင်းထံကပြောပါရယ်ပြီးခဲ့တဲ့82နှစ်မြောက်ချင်းအမျိုးသားနေ့ပွဲတော်ကိုချင်းပြည်내ထန်တလန်းမြို့မှာပြည်내အစ်စ်အနေနဲ့ကျင်းပခဲ့ကြပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ချီးမြှင့်ခဲ့ပါရယ်
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတိုင်းသားပါတီတွေနဲ့တွဲဆုံညှိနှိုင်းဖို့အတွက်ဒေါက်တာအောင်မိုးညိုဦးဆောင်တဲ့ NLD ကိုဆက်လက်အဖွဲ့နဲ့မွန်ပြည်နယ်မွန်နိုင်ငံရေးပါတီ MUP တို့တွဲဆုံမှုမှာတွဲဆုံမဲ့နေရာသဘောထားကွဲလွဲမှုကြောင့်ပြက်ပြားသွားခဲ့ပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
ရွေးကောက်ပွဲအနိုင်ရ NLD ကိုဆက်လက်အဖွဲ့မွန်ပြည်နယ်ကိုတွားရောက်တွဲဆုံတဲ့ခရီးစဉ်မှာတွဲဆောင်မဲ့နေရာညှိနှိုင်းမရတဲ့အတွက်တွဲဆောင်ပွဲပြက်ခတ်တယ်လို့မွန်ညညွတ်ရေးပါတီတွဲဘက်အတွင်းရင်မှုတက်နန်လီရသမကအခုလိုပဲပြောပါတယ်
အဲ့ဒီကိုယ်စလေအနေနဲ့ကျွန်တော်တို့ပါတီရုံးမှာလာပြီးတွဲဆောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကချူဆိုတယ်တို့တော့ကျွန်တော်တို့ရုံးဝင်လာဖို့အခက်အခဲရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြားနေရတတိယနေရာတတိယမှာကျွန်တော်တို့ကတွဲဆောင်ချင်ပါတယ်ဆိုတော့ကျွန်တော်တို့ကကျွန်တော်မေတ္တာရက်ခံခဲ့တယ်စကားပေါ်ခုံးတဲ့ဆက်တွေ့တဲ့နေရာမှာကျွန်တော်ကနောက်ဆုံးတတိယအကြိမ်ကြီးတော့တတိယနေရာမှာတွေ့ဖို့ကျွန်တော်တို့ထပ်လောင်းမေတ္တာရက်ခံပါရဲ့ဆိုတော့နောက်ဆုံးကျွန်တော်အကြောင်းပြန်ခဲ့တယ်တတိယနေရာမှာသူတို့ကလက်ခံဆွေးနွေးမလားမဆွေးနွေးဘူးလားဆိုတာကတော့လက်ရှိချိန်ကြီးကပြည်내 NLD ဥက္ကဋ္ဌဒေါက်တာခင်ဆောင်ကကျွန်တော်ကိုတရားဝင်အကြောင်းပြန်လာခြင်းမရှိသေးဘူ
း NLD ပြည်내ရုံးမှာပဲတွေ့ဖို့သူတို့ချိန်ထားတဲ့အတိုင်းမွန်ညညွတ်ရေးပါတီရောက်မလာခဲ့လို့တွေ့ဆုံမှုအထမမြောက်ခဲ့ဘူးလို့လည်း NLD အဖွဲ့ခေါင်းဆောင်ဒေါက်တာအောင်မွန်းညိုကအခုလိုပဲပြောပါတယ
်ဒီမှာမွန်ပြည်내အဲ့ဒီပြည်내လူမှုဆောင်ဝယ်ယူဒီရုံးမှာလာပြီးမတွေ့နိုင်ပါဘူးတဲ့ဈာတနေရာမှာတွေ့ရအောင်ပါလေကျွန်တော်တို့ပြောတယ်အဲ့အဲ့ဒါမျိုးတော့ကျွန်တော်ကဒီမှာပဲကျွန်တော်ကတွေ့ဖို့ဆုံးလက်ထားတယ်အဖက်ကလည်းဒီမှာပဲတွေ့ရလို့ညွှန်ကြားတယ်ဒါကြောင့်မလို့ကျွန်ဒီမှာပဲစောင့်တယ်ဒီမှာရောက်မလာပါဘူးเน
าะ NLD ကိုယ်စားလှယ်အဖွဲ့တွေအနေနဲ့ကချင်ပြည်နယ်မှာရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေကိုပဲတွေ့ဆုံခဲ့ပြီးမွန်ပြည်နယ်ကသူတို့နေရာမှာပဲတွေ့ဆုံရမယ့်ကိစ္စဟာဓာတ်တူရည်တူဆက်ဆံမှုမရှိတဲ့လက္ခဏာတစ်ခုလို့ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌနှင့်ဦးကွမ်ကောင်အောင်ခန်းကဆိုပါတယ်
ဒီ NLD ဟာသူလှုပ်ချင်တဲ့အပိုင်းကိုပဲသူလှုပ်သွားတယ်လို့ပဲမြင်တယ်။အဲဒါကြောင့်ညီညွတ်ရေးအစိုးရပေါ့ကြံလေတင်ရကြီး reconciliation ဒီဖြစ်ဖို့ဆိုတာကတော့အပြန်လည်လေးစားပြီးမှသွားဖို့လို့လိုပါတယ်။တတိယနေရာဆိုတဲ့ဟာမျိုးကြတော့ကျွန်တော်လည်းဒီဟာကိုအချင်းချင်းပြတ်ပြတ်ပြုတ်ချင်တဲ့အပိုင်းကိုဖြစ်ပါတယ်။သူတို့ကလည်းဒါကိုမျက်ခံပေးဖို့လိုပါတယ်။ တန်းတူညီတဲ့စစ်ဆေးမှုလို့ရဲ
နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကမ်းလှမ်းလာပြီးနောက်ပိုင်းမှာအခုလိုသိဆုံးဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပြီးအစီအမပြေမှုတချို့လည်းရှိလာခဲ့ပါတယ်ရှင်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ကကျင်းပပြီးစီးသွားတဲ့2020အထွေထွေရွေးကောက်ပွဲကချင်းပြည်နယ်ဟာခါမြို့နယ်ထဲမှာမဲမတမာမှုပြုနိုင်တဲ့မဲစီရင်ပေါင်း6000ကျော်ရှိရဆိုပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေဇန်နဝါရီလဇန်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေထုတ်ပြန်ခဲ့သလိုဟာခါမြို့နယ်ထဲမှာတကယ်ပဲမဲမတမာမှုပြုနိုင်တဲ့အနေအထားရှိပါသလားအကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
။သမတော်သတင်းမှပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ထားတဲ့အတိုင်းမဲစည်းင်းတွေမှာအမိစတာဆွေးရှိခဲ့ပေမဲ့မဲမရမာမှုတွေမရှိခဲ့ဘူးလို့ချင်းမြင့်နယ်ရွေးကောက်ပွဲကော်မရှင်သွေးမှုဦးလင်းကျော်ကပြောပါတယ်
။တမာမှုပြနိုင်ခြေရှိတယ်ဆိုတဲ့သကရက်ကိုကြည့်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ချင်းပြည်နယ်မှာရှိတဲ့ဟာကချင်းလူမျိုးတွေဖြစ်တာတကြောင်ရယ်ဇူးရည်နေပြီးတော့တယောက်နဲ့တယောက်ကတိနေကြတာချင်းလူမျိုးအများစုနေထိုင်တာဖြစ်တဲ့အတွက်တယောက်တယောက်ကတိတော့အတယောက်နဲ့တယောက်ကရဲကြီးကော်မရှင်ကကြတော့ကိုယ့်ရဲ့ရက်ပွက်ထဲကလူတွေအားလုံးတိနေတယ်တိနေရဖြစ်တဲ့အတွက်သူနှစ်ခါလာပေးတာနဲ့မတမာမှုကပေါ်မှာပေါ့ဒီလိုထက်တဲ့စီးရင်နေရတော့ဘယ်နေရာမှာဖြစ်ဖြစ်မတမာမှုကတော့ဖြစ်နိုင်တယ်သို့တော့ကျွန်တော်တို့ဒီမှာတော့မတမာမှုကအရပ်မဲ့တနာရှင်နေနေရတော့မတွေ့ရဘူးမရှိဘူးပေါ့နော
်တမတော်သတင်းမှပြန်ကြားရေးဖွဲ့ဟာချင်းမြင့်နယ်ဟာကာမြို့နယ်မှာမဲမတမာမှုပြုလုပ်နိုင်တဲ့ထပ်နေတဲ့မဲစီရင်ပေါင်း 3,855 မဲမတမာမှုဖြစ်စေတဲ့အခြားမဲစီရင်ပေါင်း 3,090 စုစုပေါင်း 6,945 ရှိတဲ့ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်နယ်ရွေးကောက်ပွဲကော်မရှင်ဦးလင်းကျော်ကတော့အရဖက်မဲဆန္ဒရှင်တွေထက်တမတော်ဘက်ကမဲဆန္ဒရှင်တွေဒါမဲမရမာမှုပိုဖြစ်စေနိုင်တယ်လို့ဆက်ပြောပါတယ်
တပ်ကလူတွေအဲ့လိုမျိုးဟိုလာလို့ရှိရင်တော့မမိနိုင်ဘူးတို့လို့ဆိုကျွန်တော်တို့ရဲကြီးကော်မရှင်တွေကသူတို့ကိုမသိဘူးပေါ့ဖြစ်နိုင်ခြေရှိတာကမတမာမှုဖြစ်နိုင်ခြေရှိတာကတော့တပ်ကတော့အများဆုံးပဲလို့ကျွန်တော်တို့ကတော့ဟိုသူတို့ရဲ့ကိန်းကဏ္ဍတွေရာတွေ့ရတယ်
ချင်းမြင့်နယ်ပြည်တော်စုကြံ့ငံရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဒေါက်တာမူထန်ကတော့သမ္မတသတင်းမှန်ပြန်ကြားရေးဖွဲ့ရဲ့ထုတ်ပြန်ချက်ဟာဖြစ်နိုင်ခြေရှိပြီးသူ့မဲဆန္ဒနိုင်ပြည်သံတလန်ဘက်မှလည်းအလားတူဖြစ်ရမျိုးနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲတုန်းကဖြစ်ပွားခဲ့တယ်လို့ပြောပါတယ်
။သံတလန်မှာတော့မှဟိုကျွန်တော်တို့စိတ်ထားမရှိဘူးမရှိသေးတော့ငါလည်းပြောတော့မှတော်မှအဲ့ဒါမျိုးမှတ်ပုံတည်းမရှိတာတော့သတ်တာတို့အသက်25နှစ်ဖြစ်တဲ့လူကနေသေးတာလို့ဘုံမဟုတ်ဒါပြရစနှစ်ပုံတင်မရှိတာဒါလည်းကိုထက်တယ်ဒီကြွားတကြွားအသေးမှတော့မှတော်ရှိတယ်ကရှင်းနိုင်ချာကြောင်းရှိတယ
်ပြီးကြတဲ့2020အစွေတွေရွေးကောက်ပွဲမှာဇန်နံကလုံးအတိုင်းတာအဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်သားအနိုင်ရရှိခဲ့ပေမဲ့ကြံ့ခိုင်ရေးပါတီကတရားမျှတမှုမရှိဘူးဆိုပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တမတော်ပေါင်းပြီးတော့ရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုမှုတွေရှိခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်ကြောက်မဲမြို့နယ်နဲ့နမ့်တူမြို့နယ်တို့မှာတိုင်းနာလက်နက်ကင်အဖွဲ့အချင်းချင်းနဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲကြောင့်စစ်ရှောင်းလူဦးရေ2000ဝန်းကျင်ရှိနေပြီးရွာသားတွေတေချေတန်ရာရရှိခဲ့ကြပါတယ် KNU ထိန်းချုပ်နယ်မြေတပ်မဟာတတထုံခရိုင်ဘီလင်းမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာ KNU နဲ့တပ်မတော်အကြမ်းစစ်ရေးတပ်ဖန်ပြန်လည်တင်းမာလာနေပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။ UN မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store မှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
CCP တရုတ်ကွန်မြူနစ်ပါတီဟာတရုတ်ပြည်တွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဘာသာရေးလွတ်လပ်ခွင့်တင်းပင်းဖွဲ့စည်းခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တို့ကိုတင်းကျပ်စွာပိတ်ပင်ထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေအတွေ့အားပေးအားမြောက်ပြုနေသူတွေကိုပြည်ဝင်ခွင့်လက်မခံကြောင်းပြတ်သားစွာပြောထားပြီးဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဘာသာတရားယုံကြည်ကိုးကွယ်သူတွေနဲ့ရိုးရာဒလစ်ကျင့်ကြံအားထုတ်သူတွေတိုင်းရင်းသားလူနည်းစုတွေအတိုက်အခံတွေလူအခွင့်အရေးခုခံကာကွယ်သူတွေသတင်းသမားတွေအလို့သမားအဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ရင်ကျန်းစွာစန္ဒထုတ်ဖော်သူတွေကိုနှိတ်ကုတ်ဖို့ရည်ရွယ်တဲ့မူဝါဒတွေချမှတ်ရမှာဒါမှမဟုတ်ပူပေါင်းကြံစီသူတွေလို့ယုံကြည်ရသူတရုတ်တာဝန်ရှိသူတွေကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအဥပဒေအရပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုနဲ့ထပ်လောင်းအရေးယူလိုက်ပါတယ်။အဲ့ဒီတာဝန်ရှိပုဂ္ဂိုလ်တွေရဲ့မိသားစုဝင်တွေလည်းဒီကန့်သက်ချက်နဲ့အကျုံးဝင်ပါတယ်။ဘယ်နေရာမှာပဲဖြစ်ဖြစ်နှိတ်ကုတ်တဲ့မူဝါဒဒါမှမဟုတ်လောက်ရက်တွေနဲ့ဒီအဖွဲ့အစည်းလူပုဂ္ဂိုလ်တွေအပေါ်အရေးယူတဲ့တရုတ်တာဝန်ရှိသူအလုံးအတွေ့ဒီကန့်သက်ချက်အသစ်ကအကျုံးဝင်ပါတယ်။ရှင်ချမ်းပြည်နယ်တွင်ရက်ဆက်တဲ့လူခွေချိုးဖောက်မှုတွေအမေရိကန်တန်တမန်တွေတိပက်ပြီးသွာလာခွင့်ပိတ်ပင်ကန့်သက်တာတွေတရုတ်နဲ့ဗြိတိန်ပူးတွဲကြေညာချက်ကိုဂရုမစိုက်ဘဲဟောင်ကောင်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ကနေသွေးဖီအောင်တွန်းပို့နေတာတွေအတွေ့တာဝန်ရှိတဲ့ CCP တရုတ်ကွန်မြူနစ်ပါတီဝင်တွေကို2020ပြည့်နှစ်အတွင်းအမေရိကန်ကဗန်ဒါရင်းနဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာဖြစ်ပါတယ်။တရုတ်ပြည်သူတွေကိုဖိနှိပ်မှုတွေတိုးလုံနေတဲ့တရုတ်ကွန်မြူနစ်ပါတီဝင်တွေတာဝန်ခံမှုရှိစေဖို့အမေရိကန်အစိုးရရဲ့ခိုင်မာတဲ့ရည်တည်ချက်ကိုဒီလိုပိတ်ဆို့မှုတွေနဲ့လက်တွေ့ပြသလိုက်တာဖြစ်ပါတယ်။ကိုယ်ပိုင်အခြေခံအခွင့်အရေးအရာပြုမှုဆောင်ရွက်မှုတွေကြောင့်တရုတ်ကွန်မြူနစ်ပါတီရဲ့အရေးယူခံရသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကမမမမရည်တည်နေပါတယ်။အရေးယူခံရသူတွေအများကြီးရှိတဲ့အနေနဲ့ရှေ့နေဇူယီယောင်ခရီးရန်တရားဟောဆရာဝေါင်ယီ၊ဝီကာအသိပညာရှင်အီဟန်တော်တီ၊ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူဂျင်မီလိုင်၊တိဘက်ဘာသာရေးကျွမ်းကျင်သူနဲ့စီးပွားရေးလုပ်ငန်းရှင်တက်ချီဝမ်ချောက်တို့ပါဝင်ကြပါတယ်။ကုလသမဂ္ဂလူအခွင့်အရေးကြီးညာစာရန်အရာတရုတ်ပြည်သူတွေနဲ့ထိုက်တန်တဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကို CCP တရုတ်ကွန်မြူနစ်ပါတီကလေးစားလိုက်နာဖို့တိုက်တွန်းရင်းဖန်စီထားသူတွေကိုချက်ချင်းပြန်လွတ်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါသမ္မတဒေါ်နယ်ထရန့်ရဲ့တိုက်တွန်းမှုကြောင့်သူ့ကိုထောက်ခံတဲ့ဒေါသထွက်နေသူတွေကအမေရိကန်လွှတ်တော်ကိုချီတက်ပြီးအတင်းဝင်ရောက်မှုဖြစ်ပွားခဲ့တဲ့နောက်မှာကျတဲ့ပြည်နယ်မှာတော့ Democratic Party ကအထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင် Chuck Schumer ကလက်ရှိသမ္မတတာဝန်73ရက်ထမ်းဆောင်ဖို့ကြံနေသေးတဲ့သမ္မတ Trump ကိုတာဝန်ကနေချက်ချင်းဖယ်ရှားပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။သမ္မတ Trump ကိုယာရုကနေအမြန်ဖယ်ရှားနိုင်ရဲ့အတွက် American ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပါ25ချိန်မြောက်ပြင်ဆင်ဖြည့်ဆွက်ချက်အရသမ္မတ Trump အနေနဲ့သမ္မတတာဝန်ကိုဆက်ပြီးထမ်းဆောင်နိုင်စွမ်းမရှိတော့တဲ့အခြေအနေကိုရောက်နေပြီလို့ဒုသမ္မတ Mike Pence နဲ့Trump အဆိုအရ cabinet အဖွဲ့ဝင်အများစုကကြေညာပြီးဖယ်ရှားနိုင်ကြောင်းမကြခင်မှာပဲအထက်လွှတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာတော့မယ် Mr. Schumer ကပြောကြားခဲ့တာပါဒီလိုလုပ်မယ်ဆိုရင်ချက်တပရင်းနေမှာပဲပြီးပြတ်သွားနိုင်ကြောင်းလည်းပြောပါတယ်တကယ်လို့ဒုသမရနဲ့ cabinet အဖွဲ့ကလှုပ်ဆောင်ဖို့ငြင်းပယ်မယ်ဆိုရင်တော့လွှတ်တော်ကနေသမရကိုဆွဲချက်တင်းတင်းနဲ့လို့လဲ Schumer ကပြောပါတယ် American လွှတ်တော်ကိုဗိုလ်တပူးနေကသမရ Trump ကိုထောက်ခံသူတွေဝင်ရောက်စီးနှင်းခဲ့တဲ့နောက်ပိုင်းကျေးဇူးပြုနေမှာတော့တည်ယူပို့ဆောင်ရေးဝန်ကြီးအီလင်းချောင်းကအစိုးရအဖွဲ့တွေကနေနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာဗိုလ်တပူးနေလွှတ်တော်စီးနှင်းမှုဖြစ်ပြီးနောက်ထရမ့်အစိုးရတွေကပထမဆုံးဝန်ကြီးအဆင့်နှုတ်ထွက်မှုဖြစ်ပါတယ်။ဝန်ကြီးချောင်းဟာသမ္မတထရမ့်ရဲ့အရင်နှီးဆုံးနိုင်ငံရေးမဟာမိတ်တဦးဖြစ်တဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်ချ်မက်ကောနယ်ရဲ့ဇနီးဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဘီယာထုတ်လုပ်နေတဲ့လုပ်ငန်းအနာဂတ်နဲ့ပတ်သက်ပြီးမဆုံးဖြတ်နိုင်သေးဘူးလို့ဂျပန်အဖျော်ယမကာကုမ္ပဏီKaren Holdings ကပြောပါတယ်။ Karen ကမြန်မာနိုင်ငံမှာဖက်ဆက်လုပ်ကင်နေတဲ့မြမဥပိုင်ကုမ္ပဏီနဲ့ပတ်သက်ပြီးဖြစ်ပကုမ္ပဏီတစ်ခုကနေလုပ်ငန်းဆက်ဆဲတွေလှုပ်ဆောင်ပြီးအပိသက်တိတိကျကျကောက်ချက်မချနိုင်တဲ့အတွက်အခုလိုမဆုံးဖြတ်နိုင်သေးတာဖြစ်ကြောင်းကြေညာခဲ့တာပါ။ပါရှန်ပင်လယ်ကွေ့တဲ့အီရန်တို့ကတောင်ကိုရီးယားရေနံတင်တင်းမောတဆင်းကိုဖမ်းဆီးထားတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာပဲတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အီရန်နိုင်ငံကိုချက်တပြေးနေမှာရောက်ရှိသွားပြီးဖြစ်ပါတယ်။အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကဖမ်းဆီးထားတဲ့ဒီတင်းမောပေါ်မှာမြန်မာတင်းမောသား၁၁ဦးလည်းပါဝင်ပါတယ်။တောက်ကြတဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန်ရအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမချင်းရွတ်တက်ပါ။
This program has come to you from the Voice of America, Washington.